Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်အောက်တိုဘာလ3ရက်တနင်္လာနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်တော်မှာပါ
။မင်္ဂလာမနေ့ခင်ဗျာသောတာရှင်များရှင်ကျွန်မတင်ကြီးထိုက်ပါ။ဒီမနေ့ခင်ထိတ်တန့်ရောက်တဲ့နေ့တွေမှာတော့ယူကရိန်းကအဓိကကျတဲ့လိုင်မန်မျိုးကိုရုရှားထံကနေအပြည့်အဝပြန်လည်သိမ်းယူလိုက်ပြီလို့ယူကရိန်းကတင်းတင်းကနေနေမှာကြေညာပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဘလုံးပွဲရှုံတာမကျေနပ်တဲ့ပွဲကြည့်သူတွေရုံရင်ဆန်ကပ်ဖြစ်မှုအတွင်းတေဆုံးရသူ125ဦးရှိတယ်လို့အာဏာပိုင်တို့ကပြောပါတယ်။အမေရိကန်ပြည်တော်စုမှာတော့ဟာရီကိန်းအူရန်ကြောင့်တေဆုံးရသူဟာတင်းတင်းကနေနေမှာအနည်းဆုံး50တယောက်ထိရှိနေပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနှာစင်ချရပါမယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းဆောင်မားနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ
် Several developing countries are performing above expectations relative to their level of development
ကမ္ဘာစံသစ်တည်ထွင်မှုဆိုင်ရာအညွန်ကိန်းတွေအကြောင်းကိုဆောင်းပါးထဲမှာမကြာမီပဲအပြည့်အစုံကိုနားတော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့ရေပေးသံတင်ခဲ့တဲ့ပါကစ္စတန်မှာယထာလနေပြတ်ကုန်လို့ကုန်တင်ကင်ချအလုပ်သမားတွေလည်းအလုပ်လက်မဲ့ဖြစ်ကုန်ကြပါတယ်ရာသီဥတုပြောင်းလဲလာမှုအတွက်တာဝန်ရှိတဲ့ချမ်းသာတဲ့နိုင်ငံတွေအနေနဲ့ပါကစ္စတန်ကိုကူညီထောက်ပံ့သင့်တယ်လို့အခွင့်အရေးလှုပ်ရှားသူတွေကတောင်းဆိုကြပါတယ်ဒီလိုဆောင်းပါးတွေကိုဇက်တိုက်ထုံးလွှင့်ပေးပါမယ်အဲ့ဒီနောက်မှာတော့မီဒီယာမြင်ကွင်းမြန်မာပြည်ကဖေးစာသတင်းတွေကတူတာထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်ထုံးလွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့အတူကျွန်တော်ဇော်မိုးကျော်တို့ကကြောပြပါမယ
်ယူကရိန်းနိုင်ငံအရှေ့ပိုင်းကထောက်ပံ့ပို့ဆောင်ရေးအချက်ချာကြတဲ့လိုင်မန်မျိုးကိုအပြည့်အဝထိန်းချုပ်လိုက်ကြောင်းယူကရိန်းကတင်းတင်းကြပ်ကြပ်မှပြောပါတယ်။ဒီဒေသဟာဆိုရင်ပြီးခဲ့တဲ့သတင်းပတ်အတွင်းရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားရဲ့ပိုင်နယ်အဖြစ်ကြီးညာခဲ့တဲ့အထက်မှာတစ်စိတ်တစ်ပိုင်အဖြစ်ပါဝင်ပါတယ်။လိုင်မန်ဟာအပြည့်အဝရှင်းလင်းပြီးဖြစ်ကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကသူ့ရဲ့ Telegram မှာတင်ထားတဲ့ဗီဒီယိုအတူတည်းမှကြီးညာထားပါတယ်။လိုင်မန်မျိုးရဲ့အခြေအနေနဲ့ပတ်သက်လို့တော့ရုရှားဘက်ကတင်းနှင်းကနေနေမှာတစုံတရာမပြောပါဘူး။ဒါပေမဲ့ယူကရိန်းတပ်တွေအဝိုင်းခံရမှာစိုးရိမ်တာကြောင့်အဲ့ဒီဒေသရင်းကရုရှားတပ်တွေဆုတ်ခွာထားကြောင်းစနေနေ့မှာရုရှားဘက်ကပြောဆိုထားပါတယ်။လိုင်မန်မျိုးကိုရုရှားတို့ကမေလအတွင်းမှာသိမ်းယူခဲ့တာဖြစ်ပြီးဒွန်းနက်စ်ဒေသမြောက်ပိုင်းစစ်ဆင်ရေးအတွက်တေယူပို့ဆောင်ရေးနဲ့ထောက်ပံ့ပို့ဆောင်ရေးအချက်အချာဖြစ်အသုံးပြုခဲ့တာပါ။ပြီးခဲ့တဲ့လအတွင်းယူကရိန်းတပ်ဖွဲ့တွေကနိုင်ငံအရှေ့မြောက်ပိုင်းခါခီဒေသတဝန်တိုက်ခိုက်နေပြီးရုရှားတပ်ဖွဲ့တွေကိုသူတို့နယ်စပ်ထိတိုက်ထုတ်နေပြီးနောက်ပိုင်းအခုလိုင်မန်မြို့ကိုရုရှားတို့လက်လွတ်ရမှုဟာအကြီးမားဆုံးဆုံးရှုံးမှုလည်းဖြစ်ပါတယ်။စစ်မြေပြင်မှာပူတင်ဆက်ပြီးရှုံးနိမ့်သွားလိမ့်မယ်လို့အမေရိကန်ဗဟိုထောက်လှမ်းရေးဌာန CIA ရဲ့ညွှန်ကြားရေးမှူးဟောင်းဒေးဗစ်ပေထရက်စ်က ABC ရုပ်သံရဲ့ This Week အစီအစဉ်မှာပြောပါတယ်။မေးစရာမေးခွန်းတစ်ခုကတော့ရုရှားတပ်ဖွဲ့တွေဘယ်အချိန်မှစပြီးလက်နက်ချမလဲဆိုတာဖြစ်တယ်လို့လည်းသူကပြောပါတယ်။ယူကရိန်းကိုနျူကလ িয়ার လက်နက်တွေနဲ့တိုက်ခိုက်ဖို့ပူတင်ရဲ့ချင်းချမှုကလည်းဒီအခြေအနေကိုပြောင်းလဲသွားမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ရှင
်။ယူကရိန်းစစ်ပွဲအတွင်းတံပက်တိုက်ခိုက်မှုတွေနဲ့အသက်ဆုံးရှုံးမှုတွေရပ်တန့်ဖို့ပိုဟမ်မင်းကြီးဖရန်စစ်ကရုရှားသမ္မတဗလာဒီမာပူတင်ကိုတောင်းဆိုလိုက်ပါတယ်။ပထမဦးစွာပန်ကြားလိုတာကတော့ရုရှားသမ္မတအနေနဲ့ပြည်သူလူထုအပေါ်မြင့်တာထားတဲ့အနေနဲ့အကြမ်းဖက်မှုတွေနဲ့တိုက်ဆုံမှုတွေတန်တရားကိုအဆုံးသတ်ဖို့တောင်းပန်ခြင်းပါတယ်လို့ပိုယန်မင်းကြီးဖရန်စစ်ကဗာတီကန်တောင်းတော်ရဲ့စိန့်ပီတာညင်မင်းမှာပြုလုပ်တဲ့တင်းနှင်းခွနေနေစုတောင်းပွဲမှာမိန့်ကြားခဲ့တာဖြစ်ပါတယ်။ဖေဖော်ဝါရီလ24ရက်နေ့မှာယူကရိန်းကိုရုရှားတပ်တွေချူးကျော်ခြင်းကစလို့ပိုယန်မင်းကြီးကအပြင်းထန်ဆုံးမှတ်ချက်ပေးခဲ့တာလည်းဖြစ်ပါတယ်အချိန်တည်းမှာပဲရန်လူကျူးကျော်မှုတွေကြောင့်အပြင်းအထန်ဒုက္ခခံစားနေရတဲ့ယူကရိန်းပြည်သူတွေရဲ့တမရကိုလည်းငြိမ်းချမ်းရေးဆွေးနွေးဖို့အလေးအနက်ထားကမ်းလှမ်းပါလို့ပုံဟန်မင်းကြီးကတိုက်တွန်းခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းအတွင်းနိုင်ငံတကာဥပဒေတွေနဲ့ဆန့်ကျင်တဲ့လုပ်ရည်တွေဖြစ်ပေါ်ခဲ့ပြီးနျူကလ িয়ার သုံးတိုက်ခိုက်မဲ့အန်ဒီရပိုတိုးလာတဲ့အတွက်သူ့အနေနဲ့လွန်စွာမှစွန့်ရင်ပူပန်မိတယ်လို့လည်းပုံဟန်မင်းကြီးဖရန်စစ်ကပြောဆိုခဲ့ပါတယ်။စက်တင်ဘာလ30ရက်နေ့ကရုရှားသမ္မတပူတင်ကယူကရိန်းရဲ့နယ်မြေ၄ခုကိုသိမ်းပိုက်ကြောင်းနဲ့နျူကလ িয়ার လက်နက်နဲ့ချင်းချောက်ပြောဆိုခဲ့ပြီးနောက်ပုံယဟန်မင်းကြီးရဲ့ပန်ကြားချက်ထွက်ပေါ်လာတာလည်းဖြစ်ပါရခင်ဗျာ
အီရန်နိုင်ငံမှာရဲကထိမ့်သိမ်းထားစဉ်အတွင်းအမျိုးသမီးငယ်တဦးသေဆုံးခဲ့ရမှုအပေါ်ဆန္ဒပြပွဲတွေဟာဆိုရင်နိုင်ငံကိုမတည်မငြိမ်ဖြစ်စေနိုင်ကြောင်းအီရန်လွှတ်တော်ဥက္ကဋ္ဌကတနင်္ဂနွေနေ့မှာသတိပေးလိုက်ပြီးတည်ငြိမ်ရေးကိုချင်းချောက်သူတွေလို့တုံ့နှုံပြောဆိုပြီးလုံခြုံရေးတပ်ဖွဲ့တွေကပြင်းပြင်းထန်ထန်ကင်တွယ်ဖို့လဲတိုက်တွန်းပါတယ်အခုဆန္ဒပြပွဲတွေဟာအရင်ကဆန္ဒပြပွဲတွေနဲ့မတူကြောင်းအရင်ကကျောင်းဆရာတွေနဲ့အငိမ့်စားတွေဆန္ဒပြခဲ့ကြတာကပြုပြင်ပြောင်းလဲရေးကိုရည်ရွယ်တာဖြစ်ကြောင်းအခုဆန္ဒပြပွဲတွေကတော့အစိုးရဖြုတ်ချရေးကိုရည်ရွယ်တာလို့မိုဟာမက်ဘက်ခါခါလီဘာကလွှတ်တော်မတ်တွေကိုပြောဆိုတဲ့အကြောင်းလွှတ်တော်ရဲ့ website မှာဖော်ပြထားပါတယ်အရင်ကဆန္ဒပြပွဲတွေရဲ့အရေးကြီးတဲ့အချက်ကသူတို့ဟာပြုပြင်ပြောင်းလဲရေးအတွက်ဖြစ်ပြီးစနစ်ကိုဖြိုချဖို့မရည်ရွယ်ကြောင်းဆန္ဒပြဖို့ဘလို့အကြောင်းမဲ့ဖြစ်ဖြစ်ဆန္ဒပြပွဲတွေကိုမတည်မငြိမ်ဖြစ်စေရင်းနဲ့စနစ်တွေကိုဖြိုချရေးဘက်ကိုဥမတီဖို့ပြောကြားလိုကြောင်းလည်းသူကပြောပါတယ်အီရန်မှာအစ္စလမ်ဘာသာနဲ့အညီဝတ်စားစီရင်ဖို့တင်းကြပ်ထားတဲ့စီကံကိုမလိုက်နာဘူးဆိုတဲ့ဆွတ်ဆွဲချက်နဲ့အသက်22နှစ်အရွယ်အမျိုးသမီးမာရှာအာမီနီကိုမြို့တော်တေရန်မှာဘာသာရေးရဲတွေကဖမ်းဆီးထိန်းသိမ်းထားစဉ်တေဆုံးခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းလူပေါင်းထောင်ချီလမ်းပေါ်ထွက်ဆန္ဒပြပွဲတွေပေါ်ပေါက်နေတာဖြစ်ပါတယ်။အီရန်နိုင်ငံတွင်အမျိုးသမီးတွေအပေါ်ပြုတ်မှုဆက်ဆံမှုနောက်ဖိနှိပ်ချုပ်ချယ်မှုတွေကိုဆန္ဒပြသူတွေကမချေမနှက်ဖြစ်နေကြတာဖြစ်ပါတယ်။
အာဖဂန်နစ္စတန်အနောက်ဘက်ကျန်းကဟီရတ်မြို့မှာတနင်္ဂနွေနေ့တုန်းကအမျိုးသမီးတွေခြိတဲ့ဆန္ဒပြခဲ့တာကိုတာလီဘန်တွေကတနတ်တွေပစ်ပေါက်လူစုခွဲခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကကဘူးမြို့တော်မှာတောင်းသူမိန်ကလေးစာတင်ကန်းကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့ခုလိုဆန္ဒပြကြတာဖြစ်ပြီးရဲတွေကဆန္ဒပြသူအမျိုးသမီးတွေကိုရိုင်းနှက်ခဲ့တယ်လို့ဆန္ဒပြသူတွေကပြောဆိုပါတယ်။ကဘူးမြို့ကမိန်ကလေးနဲ့ယောက်ျားကလေးအတန်းတွေခွဲထားတဲ့ရှိရအများစုရှိရအရက်ကစာတင်ကြောင်းမှာမိန်ကလေးအတန်းတွေရှိတဲ့ဘက်ကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်35ဦးသေဆုံးပြီး82ဦးဒဏ်ရာရှိခဲ့ပါတယ်သေဆုံးသူအများစုဟာမိန်ကလေးငယ်တွေဖြစ်ပါတယ်ဒီတိုက်ခိုက်မှုကိုကန့်ကွက်တဲ့အနေနဲ့တနင်္ဂနွေနေ့ကဟီရတ်မြို့မှာတောင်းသူအမျိုးသမီး100လောက်ကဆန္ဒပြခဲ့တာဖြစ်ပါတယ်သူတို့ဟာဟီရတ်တက္ကသိုလ်ကနေပြည်내အုပ်ချုပ်ရေးမှုရုံးကိုခြိတဲ့ဆန္ဒပြကြတာလို့ပြောဆိုပါတယ်။ပညာရေးဟာငါတို့ရဲ့အခွင့်အရေးလူမျိုးတုံးအောင်လှုပ်ဆောင်မှုဂျင်နိုဆိုက်ဟာရာဇဝတ်မှုဖြစ်တယ်လို့ကြွေးကြော်ကြပါတယ်။လက်နက်ကိုင်တာလီဘန်လုံခြုံရေးတွေတားမြစ်မှုကြောင့်ပြည်내အုပ်ချုပ်ရေးရုံးအထိတော့မရောက်ခဲ့ပါဘူး။အခြားတက္ကသိုလ်ကျောင်းသူတစ်ဖွဲ့ကလည်းကန့်ကွက်ဆန္ဒပြခဲ့ပေမဲ့တာလီဘန်တွေကတက္ကသိုလ်ဝင်တကားကိုပိတ်ထားတဲ့အတွက်လမ်းပေါ်တက်ပြီးဆန္ဒပြတဲ့အစဉ်ထိတော့မလုပ်နိုင်ခဲ့ပါဘူး။
ဒီကံတမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 8433ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီရွေးမြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်ထိတ်ထန့်ရောက်တဲ့နေ့ကိုဆက်လက်တင်ပြပေးနေပါတယ်အင်ဒိုနီးရှားနိုင်ငံအရှေ့ဂျာဘာကဘောလုံးကွင်းတစ်ခုမှာစနေနေ့ညကလွတ်အုပ်ပြီးတာကြောင့်အနည်းဆုံးလူ125ဦးသေဆုံးခဲ့ရပြီးလူ180လောက်ဒဏ်ရာရခဲ့ပါတယ
်။ဘာသာစားသွားဆိုစဲပရဂျရီကကျဝါန်ဒရီပါရဖနမ်တွန်ယံမလျာတင်ပစာယံငညာ
ဂျီတူချမ်းမာရေးဆန်ရယုံကအတီးပြူပြီးလက်ခံရရှိတဲ့နောက်ဆုံးရအချက်လက်တွေအရသေဆုံးသူ125ဦးရှိပါတယ်လို့အင်ဒိုနီးရှားရဲချုပ်လစ်ပြိုစီဂျစ်ကတနင်္ဂနွေနေ့မှာပြောဆိုတာဖြစ်ပါတယ်။အများစုကတော့လူတွေနင်းမိပြီးသေဆုံးခဲ့ကြရတာဖြစ်ပြီးရဲတပ်ဖွဲ့ဝင်2ဦးလည်းပါဝင်ကြောင်းအရှေ့ဂျာဘာရဲချုပ်နီကိုအာဖင်တာကသတင်းထောက်တွေကိုပြောပါတယ်။သေဆုံးသူအရေအတွက်ကိုလည်းအရင်က124ဦးကနေ125ဦးထိရက်တဖွဲ့ကရှော့ချပါတယ်။တည်ဆုံးသူတွေတဲ့ကတချို့ကိုနှစ်ကြိမ်ထဲ့သွင်းတွက်ချက်ထားတာကိုအနာပိုင်းတို့တွေ့ခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားပရီးမီယာလိဂ်ဘောလုံးပွဲမှာပါစီဘာယာအသင်းကအင်ရှင်အာရီမာအသင်းကို3-2နဲ့နိုင်ပြီးတဲ့နောက်အင်ရှင်ပရိသတ်တွေကွင်းထဲကိုဆင်လာပြီးသူတို့အသင်းသားတွေကိုပြဿနာရှာရကနေပရိသတ်တွေနဲ့ရဲတွေရုံးရင်းဆန်ကစတင်ဖြစ်ပွားခဲ့တာလို့အရှိချာပါရဲချုပ်ကပြောပါတယ်။ရဲတပ်ဖွဲ့ကပြိသက်တွေကိုပွဲချစဉ်ပေါ်ပြန်တက်ဖို့ပြောခဲ့ပေမဲ့ပြိသက်တွေကလက်မခံခဲ့ပဲရဲတွေကိုတိုက်ခိုက်ခဲ့ရကနေရဲတပ်ဖွဲ့ဘက်ကမျက်ရည်ယိုပုံးတုံးပြီးနှိမ်နင်းတာဖြစ်ပါတယ်။ရဲတပ်ဖွဲ့ကမျက်ရည်ယိုပုံးနဲ့နှိမ်နင်းတဲ့အချိန်မှာတော့ပြိသက်တွေဂိတ်ပေါက်ကိုထွက်ပြေးရကအတော်များများအသက်ရှူချက်တာတွေလူနင်းခံရတာတွေဖြစ်ခဲ့ပါတယ်။ဒဏ်ရာရတဲ့သူတွေရာပေါင်းများစွာကိုအနည်းကဆေးရုံကိုခေါ်သွားကြပေမဲ့လေဒီထဲမှာလမ်းမတင်တေဆုံးခဲ့တာတွေရှိသလို ဆေးရုံမှာကုသရေးနဲ့တည်ဆုံခဲ့သူတွေလည်းရှိပါတယ်ရှင
်။ကမ္ဘာရေနံထုတ်လုပ်ရောင်းချတဲ့နိုင်ငံများအဖွဲ့ Open နဲ့မဟာမိတ်တွေကနေ့စဉ်ရေနံစီပေပါတသန်း short chart ထုတ်လုပ်သွားဖို့လာမယ့်ဗုဒ္ဓဟူးနေ့အစည်းအဝေးမှာစဉ်းစားမယ်အကြောင်းနိစ္စစုအတိုင်းဝိုင်းကိုကိုကာဘီရိုက်တာသတင်းဌာနကတင်းငွေနေနေမှာဖော်ပြပါတယ်။ထုတ်လုပ်မှု short chart ဖို့ကိုပြီးခဲ့တဲ့ရက်သက်တပတ်အတွင်းခံမှန်းတွက်ချက်ခဲ့ရမှာတော့နေ့စဉ်ရေနံစီပေါင်း5သိန်းကနေတသန်းအကြာ short chart ဖို့တတ်မှတ်ခဲ့ပေမဲ့အခုကတသန်းအထိ short ချဖို့စဉ်းစားနေတာဖြစ်ပါတယ်။ OPEC အဖွဲ့ဝင်နိုင်ငံတွေအပြင်ရုရှားလိုမဟာမိတ်နိုင်ငံတွေပါဝင်ပြီး Australia နိုင်ငံ Vienna မြို့တော်မှာ2020ခုနှစ်မတ်လနောက်ပိုင်းပထမအဆုံးအကြိမ်လူချင်းတွေ့ဆုံတဲ့အစည်းအဝေးကိုပြုလုပ်မှာဖြစ်ပါတယ်။နေ့အတော်ကြာအတွင်းအမြင့်ဆုံးအဖြစ်ရေနံစည်းတွေမတ်လမှာမြင့်တက်ခဲ့ပြီးဈေးကွက်မတည်ငြိမ်မှုအခြေအနေတွေကြွေးကြုံရနိုင်ချိန်မှာပဲထုတ်လုပ်မှုတွေ short ချဖို့စဉ်းစားလာတာဖြစ်ပါတယ်။ OPEC ရဲ့ဦးဆောင်တဲ့နိုင်ငံဖြစ်တဲ့ Arabia ကတော့ဈေးကွက်ကိုထိန်းနိုင်ဖို့ဒီနံထုတ်လုပ်မှု short ချနိုင်တဲ့အကြောင်းကိုအောက်ကုတ်လကတည်းကပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုအတွင်းတိုက်ခတ်ခဲ့တဲ့မုန်တိုင်းတွေတဲကအင်အားအပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်တဲ့ Hurricane Iran ကြောင့်သေဆုံးရသူဟာတနင်္ဂနွေနေ့မှာအနည်းဆုံး50တယောက်ထိရှိသွားပြီဖြစ်ပါတယ်။မုန်တိုင်းတန်တင်ဒေသတွေအတွင်းကလူတွေကိုကဲထုတ်နိုင်ရေးအတွက်ကယ်ဆယ်ရေးလုပ်သားတွေဆက်လက်ရှာဖွေနေကြပြီးအထူးသဖြင့်တော့အဆိုးဆုံးခံခဲ့ရတဲ့ Florida အနောက်တောင်ပိုင်းကန်နာတစ်လျှောက်မှာဆောင်ရွက်နေကြပါတယ်။တဦးတယောက်မှာမကြံစည်ရေးအတွက်ကယ်ဆယ်ရေးလုပ်သားတွေကတအိမ်ပြီးတအိမ်ရှာဖွေသွားမှာဖြစ်ကြောင်းပြည်ထောင်စုအရေးပေါ်စီမံခန့်ခွဲမှု Agency အခြေခံ Diane Criswell က CNN ရဲ့ State of the Union အစီအစဉ်မှာပြောဆိုခဲ့ပါတယ်။မုန်တိုင်းတံအဆိုးဆုံးခံရတဲ့ Florida ပြည်နယ်မှာလူပေါင်း8သိန်းကျော်လျှက်စင်ပြီးပြတ်တောက်မှုနဲ့ကျုံနေရဆဲဖြစ်ပါတယ်။ Florida ပြည်နယ်အနောက်တောင်ပိုင်းကမ်းရိုးတန်းနဲ့ Mexico ပင်လယ်ကွေ့တစ်လျှောက်ဗုဒ္ဓဟူးနေ့မှာ Hurricane မုန်တိုင်း Iran ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်ရှင်
။ online လို့အပြည့်ပေးထားတဲ့ Hurricane မုန်တိုင်းဟာပုံမအပြင်းလာကတနင်္ဂနွေနေ့မှာအဆင့်လေးကိုရောက်ရှိပြီး Mexico နိုင်ငံအနောက်မြောက်ဘက် Pacific ကမ်းရိုးတန်းဒေသခရီးသွားလုပ်ငန်းတွေရှိတဲ့မဇလန်မြို့နဲ့ဆန်ဗလင်မြို့တွေအကြားကိုဥတည်နေပါတယ်။စနေနေ့တုန်းကဟာရီကိန်းမုန်တိုင်းအဖြစ်ပြောင်းလဲလာခဲ့တဲ့အော်လင်းဟာပုံမအပြင်းလာပြီးတနင်္ဂနွေနေ့အစောပိုင်းမှာလေတိုက်နှုန်းတစ်နာရီကိုမိုင်130လောက်အထိအကုန်းခဲ့တဲ့အကြောင်းအမေရိကန်အမျိုးသားဟာရီကိန်းစောင့်ကြည့်ရေးဌာနကပြောဆိုပါတယ်။မုန်တိုင်းဟာတနင်္ဂနွေနေ့နောက်ပိုင်းမှာခရီးသွားတွေလာရောက်ကြည့်ရှုလေးရှိတဲ့အချင်းတောင်ကြီးရှိရာမာရစ်ချွန်းကိုဖြတ်ကျော်နိုင်ပြီးတနင်္လာနေ့ညပိုင်းဒါမှမဟုတ်အင်္ဂါနေ့မနက်ပိုင်းမှာလူနေထူထပ်တဲ့ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခိုက်နေပါတယ်။ဆာဗလင်မြို့ကနေမဇလန်မြို့အထိတစ်လျှောက်လုံးကိုဟာရီကိန်းမုန်တိုင်းအန်ဒီရဲ့ရှိတဲ့အကြောင်းသတိပေးနှိုးဆော်ထားပါတယ်သတင်းတွေကိုတော့မတ်သိန်ကီထိုင်းနဲ့အတူကျွန်တော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါရမယ်။ပထမအဆုံးအနေနဲ့ကတော့ဆွစ်ဇာလန်နိုင်ငံဟာကမ္ဘာမှာတည်ထွင်ဖန်တီးမှုထိပ်တန်းနိုင်ငံအဖြစ်ကမ္ဘာညာနာပစ္စည်းမူပိုင်ခွင့်ဆိုင်ရာအဖွဲ့ WIPO ကသတ်မှတ်လိုက်ပြီးသူ့နောက်မှာတော့အမေရိကန်နဲ့ဆွီဒင်တို့ကလိုက်လာပါတယ်။2022ခုနှစ်ကမ္ဘာဒေါ်လာတည်ထွင်ဖန်တီးမှုအညွှန်းကိန်းကို WIPO ကထုတ်ပြန်လိုက်တာဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဆာရှလိုင်းသတင်းပေးပို့ထားတာကိုတော့မတ်သိန်ကြီးထိုက်ကဆက်ပြီးပြောပြပေးပါမယ်။
နိုင်ငံပေါင်း132ခုရဲ့တီထွင်ဖန်တီးမှုဆိုင်ရာဆွမ်းဆောင်မှုအဆင့်ကိုတတ်မှတ်ဖို့အတွက် WIPO ကအညွှန်းကိန်း80လောက်တုံးခဲ့ပါတယ်။ဒီထဲမှာဆိုရင်နိုင်ငံတစ်ခုချင်းစီရဲ့နိုင်ငံရေးဝန်ကျင်ပညာရေးအခြေခံအဆောက်အုံစီးပွားရေးကျင်လည်မှုနဲ့တီထွင်ဖန်တီးမှုဗဟုသုတတို့လည်းပါဝင်ပါတယ်။အခုနောက်ဆုံးထုတ်အဆင့်ခန်းစာမှာတော့အဆင့်တတ်မှတ်မှုမှာစိတ်ဝင်စားဖွယ်ဆောင်ရွက်ချက်တချို့ကိုတွေ့မြင်ရသလိုတူတက်လာတဲ့နိုင်ငံသစ်တချို့လည်းထွက်ပေါ်လာပါတယ်။ဆွစ်ဇာလန်ဟာဆိုရင်ထိပ်တန်းနိုင်ငံဖြစ်ကိုထပ်ပြီးရောက်လာတာပါ။အမေရိကန်ပြည်ထောင်စုကတော့အဆင့်တဆင့်တူလာပြီးဒုတိယနေရာသတ်မှတ်ခံရပြီးသူ့နောက်မှာတော့ဆွီဒင် UK နဲ့နယ်သာလန်တို့ရှိပါတယ်။အဆင့်7မှာရှိနေတဲ့တရုတ်ကတော့ဝင်းငွေအလဲအလတ်နိုင်ငံတွေထဲမှာဒီအဆင့်ထိရောက်လာတဲ့တခုတည်းသောနိုင်ငံဖြစ်တယ်လို့ကမ္ဘာအညွှန်းကိန်း Global Index ကိုပူးတွဲတီးဖြတ်သူဆာချာဝွန်ဘင်းစင်ကပြောပါတယ်တူရကီနဲ့အိန္ဒိယတို့လိုတခြားထွန်းတောက်စနိုင်ငံတွေကတော့ခိုင်မာအားကောင်းတဲ့ဆောင်ရွက်ချက်တွေရှိနေပြီးလက်တင်အမေရိကန်နဲ့ဆာဟာရတဲကန္နာယတောင်ပိုင်းအာဖရိကနိုင်ငံတွေမှာလည်းတည်တည်တာတာတိုးတက်မှုတချို့ရှိတယ်လို့သူကပြောပါတယ်
Several developing countries
ပုံမျိုးစနစ်ငံတော်တော်များသူတို့ရဲ့ပုံမျိုးမှုအဆင့်အရခံမှန်းထားတာတဲ့ပို့ပြီးဆွဆောင်နေပါတယ်ဒီနိုင်ငံတွေအားဆိုရင်ပြည်ရင်းသတင်းထုတ်လွှင့်မှုနိုင်တဲ့နိုင်ငံတွေဖြစ်ပါတယ်ရင်းကောင်းအနေနဲ့ကတော့ကျော်လွန်ဆွဆောင်နိုင်ငံကြတဲ့နိုင်ငံ၈ခုကစာအာသက်ခဏရတောင်ပိုင်းအာဖရိကဒေသကဖြစ်ပြီးကင်ညာရဝန္ဒါနဲ့မိုဇမ်ဘစ်နိုင်ငံတို့ကဥဆောင်နေပါတယ်
ဒီထွင်ဖန်တီးမှုအပေါ် COVID-19 ကပ်ပြေးရောဂါကြောင့်တက်ရောက်ရမှုကိုလည်းအညွန့်ဂိတ်မှာထည့်သွင်းထားပါတယ်။ကပ်ပြေးရောဂါရှိနေပေမဲ့လည်းကမ္ဘာတစ်လွှာတီးထွင်ဖန်တီးမှုဆောင်ရွက်ချက်တွေကိုမောင်းနှင်နဲ့တခြားသောရင်းနှီးမြှုပ်နှံမှုတွေသုတေသနနဲ့ဖွံ့ဖြိုးမှုတို့ဟာ2020ခုနှစ်အတွင်းဆက်ပြီးကြီးထွားလာတယ်လို့အစိုးရကန်ဆာကဖော်ပြထားပါတယ်။ဒီရလဒ်တွေဟာဆိုရင်ခန့်မှန်းချက်တွေနဲ့ဆန့်ကျင်နေတယ်လို့လည်းWIPO ရဲ့ညွှန်ကြားရေးမှူးချုပ်ဒါရန်တန်ကပြောပါတယ်2000ခုနှစ်အတွင်းဤပညာလုပ်ငန်းကြီးတွေရဲ့ဗန္ဒာရေးအချက်အသေးနဲ့2008ခုနှစ်ဗန္ဒာရေးအချက်အသေးနောက်ပိုင်းမှာတီးထွင်ဖန်တီးမှုကျဆင်းခဲ့ကြောင်းလည်းသူကပြောပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်နှစ်အတွင်းဒီလိုပြဿနာမရှိတော့ကြောင်းလည်းသူကပြောပါတယ်
In fact the report shows that investments
လွန်ခဲ့တဲ့နှစ်2020ပြည့်နှစ်အတွင်းကမ္ဘာတစ်လွှာသုတေသနနဲ့ဖွံ့ဖြိုးမှုမှာယင်းနည်းမြှုပ်နှံမှုနှုန်းက 3.3 ရာခိုင်နှုန်းတိုးလာကြောင်းအစိုးရခန်းစာမှာတွေ့ရပါတယ်ကပ်ဘေးမတိုင်ခင်ကတည်းကဖွံ့ဖြိုးမှုပိုများတဲ့ပြီးခဲ့တဲ့2021ခုနှစ်အတွင်းမှာလုပ်ငန်းဆိုင်ရာသုတေသနနဲ့ဖွံ့ဖြိုးရေးမှာအများဆုံးသုံးဆွဲသူတွေတနည်းပြောရရင်တော့ကမ္ဘာတစ်လွှာတီထွင်ဖန်တီးမှုအများဆုံးလုပ်ငန်းကြီးတွေကသုတေသနနဲ့ဖွံ့ဖြိုးရေးအသုံးစရိတ်ကို10ရာခိုင်နှုန်းနီးပါတိုးမြင့်ခဲ့ကြပါတယ
်။ကပ်ဘေးရောဂါရောပါတက်တာလာတာနဲ့အတူအခြေအနေတွေကလည်းအဆိုးဘက်ကိုဥတီလာနိုင်တယ်လို့တန်ကအလေးအနက်သတိပေးပါတယ်။ငွေကြေးဖောင်းပွားမှုနဲ့ပထဝီနိုင်ငံရေးအရာတင်းမာမှုတွေကြောင့်စီးပွားရေးနဲ့လူမှုရေးမှာစိန်ခေါ်အကဲဆန့်မှုအသစ်တွေပေါ်ပေါက်စေတယ်လို့လည်းသူကပြောပါတယ်။ကြုံလာရမယ့်ကြမ်းတမ်းခက်ခဲတဲ့ကာလတွေကိုဖြတ်သန်းရေးမှာကမ္ဘာတစ်လွှာကလူထုကိုကူညီလမ်းပြနိုင်ရေးအတွက်တီထွင်ဆန်းသစ်တဲ့ချင်းကပ်မှုတွေဖန်တီးကြရလိမ့်မယ်လို့လည်းသူကပြောပါတယ်ရှင
်။မတ်သိန်ကြီးထိုက်ပြောပြသွားတာပါဆက်လက်ပြီးတော့ရာသီဥတုပြောင်းလဲမှုဘေးဒဏ်ခံရတဲ့အကြောင်းသတင်းဆောင်ပါတွေကိုတင်ပြပါအောင်မယ်။ပါကစ္စတန်နိုင်ငံမှာမကြသေးခင်ကအထူးကျေရေလွှမ်းမိုးခဲ့တဲ့ဒဏ်ကြောင့်စီးပွားရေးထိခိုက်ပျက်စီးပြီးလူတွေစားဖို့တောက်ဖို့နေဖို့ထိုင်ဖို့အခက်အခဲတွေနဲ့ကြုံနေရပါတယ်။ယထာလန်နဲ့ရေမြုပ်ပစ္စည်းကုန်တဲ့အတွက်ယထားတွေပုံမှန်မထွက်နိုင်တာကြောင့်ဘူရာယုံတွေကကုန်တင်ကုန်ချအလုပ်သမားတွေလည်းအလုပ်မရှိဖြစ်နေကြပါတယ်။ဒီနေ့လုံးမှာဒီနေ့စားရတဲ့အလုပ်သမားတွေရဲ့ရည်တည်ဖို့ခက်ခဲလာပါတယ်။ AP သတင်းတပုတ်ကိုအခြေခံပြီးမက်ခွာညိုကပြောပြပါမယ
်။ပါကစ္စတန်နိုင်ငံထဲမှာဒီနှစ်ရေလွှမ်းမိုးမှုစိုးစိုးရွားရွားကြုံခဲ့ရတဲ့ဆင်းနဲ့ဘယ်လူချစ်စတန်ပြည်နယ်တွေကယထားလန်တွေရေအောက်ထက်နစ်နေစေမလို့ခီးစဉ်တွေရပ်ထားရတာတလားကျော်လာပါပြီ။မိုးကြီးရေရှမ်းကကြောင့်လမ်းတွေယထာလမ်းတွေနဲ့ဆက်သွယ်ရေးအခြေခံအဆောက်အုံတွေကိုရေတိုက်စားသွားခဲ့ပါတယ်။ဒါကြောင့်နိုင်ငံအထက်ပိုင်းပြည်နယ်တွေဘက်ကိုခီးထွက်ချင်ကြရင်တော့ဘတ်စကားတွေပဲဖြစ်ဖြစ်ရင်းအငယ်စားလေးတွေကိုပဲဖြစ်ဖြစ်တုံ့ကြရမှာပါ။ခီးသွားတယောက်ဖြစ်တဲ့မူတာဇာဟဆန်ကအခုလိုပြောပြပါလေ
။ Travel Pindi se aa rahe hain hum log hum 1 mahine se phase hue the raaste mein bahut mushkil aati hai station mein kahin par bhi khane peene
ki jo naru Rawalpindi back ka la gaya ba yatha ri ma thwat nai lo di ma pait mi ni da tala taw shi ni bi le la ya land ta chao long dukha ri ga le du ne de ba be buda yom mae yao yao sa sia ri yo taw sia ri ba ba ma we ma ya ba u dukha baung song ko khan pi raw ma rod harry myo ko yauk khe ba de yatha chain ga 9 nai so be me 10 nai ma yatha sai ba de ကျွန်တော်တို့ခရီးဆုံးကိုဆက်သွားရဖို့ဆိုရင်ဘတ်စကားစီးနိုင်မှာဖြစ်မှာမို့လို့ဘတ်စကားတွေရှိတဲ့မြို့လယ်လမ်းမကြီးဘက်ကိုသွားဖို့စူးစမ်းနေကြတာပါဘတ်စကားပေါ်ထိုင်ကုန်နေရာရဖို့ဆိုတာကလည်းအရန်ကိုခတ်ပါတယ
်ယထားဆိုင်မဲ့အချိန်ရောပြန်ထွက်မဲ့အချိန်ပါဘာမှရေရရမသိရတာကြောင့်ယထားစီးမဲ့ခီးတွေရဗူတာယုံတွေမှာနာယီတွေနဲ့ချီးပြီးတော့စောင့်နေကြရပါတယ်အဲ့ဒီလိုယထားတွေအကုန်မထွက်နိုင်တာထွက်တဲ့ယထားတွေကလည်းအချိန်မမှန်တာတွေကြောင့်ဘူတာယုံကခီးတွေကိုမိကိုလုတ်ကန်စားတောင်းနေကြရတဲ့ကုန်ထပ်သမားတွေအတွက်ငွေရပေါက်ရလန်းမရှိသလောက်ပဲလို့ပြောရမှာပါ PS အမန်ကကရာချီမြို့ဘူတာယုံမှာအလုပ်လုပ်တဲ့အသက်35နှစ်အရွယ်အထံသမားပါလွန်ခဲ့တဲ့2လလောက်ကအထိသူဟာအိန္ဒိယရူပီးငွေ1,500အမေရိကန်ဒေါ်လာနဲ့ဆို4ဒေါ်လာကျော်ကနေ6ဒေါ်လာလောက်အထိဝင်ငွေရှိသူပါအခုတော့ဘယ်သွားလို့ဘာလို့ရမှန်းမသိတာနဲ့သူနဲ့သူမိသားစုကပရဟိတအဖွဲ့တွေကစားကြလှူတဲ့နေရာတွေမှာသွားပြီးတော့တန်းစီရပါ
တယ်။ဘာမှမနှစ်အောင်အေလျန်ကရတော့25000 देंगे
वो तो मिले नहीं है, क्या करें, किसको बताएं, कोई सुन ही नहीं रहा है हमारी।
ਚਨੋਰੂ ਗੋ ਬਧੂ ਬਾਂ ਕਿਉ ਸੈ ਮਨੀ ਜਾ ਬਾਉ ਚਨੋ ਅਠਾਨਾ ਮਾ 906 ਲੌ ਲੋ ਮਸ਼ੀ ਵੇ ਨੇ ਠਾਈ ਨੀ ਆ ਦਾ ਤਰੇ ਬਾ ਟੋ ਜਾ ਨੀ ਬਾ ਵੀ ਚਨੋ ਮਾ ਕੋ 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 ਟਵੇ ਯੋ ਕਲੀਰੀ ਟਵੇ ਯੋ ਸਾ ਤਾ ਵੇ ਬੂ ਰੋ ਮਾ ਪਸਨ ਮਸ਼ੀ ਬਾ ਯੋ ਗਾ ਲੇ ਯੀ ਮਿਉ ਤਵਾ ਰੇ ਚਨੋ ਇਨ ਲੇ ਪਿਉ ਜਾ ਤਵਾ ਰੇ ਬੋਆ ਰੀ ਪੈ ਬਾ ਵੀ ਸ਼ੇ ਬਾ ਫਿ ਮੇ ਸੁਰਾ ਉ ਲੇ ਮਤੀ ਰੋ ਬਾਉ ਤੇ ਰੋ ਮਾ ਤੀ ਲੈ ਚਨੇ ਬਿਆ
ਸ਼ੇ ਕਪੂ ਖਿਆਂ ਗਾ ਤਰੋ ਯਵਾ ਗਲੀ ਯੀ ਰੇ ਮਿਉ ਤਵਾ ਲੋ ਮਿਤਾ ਸੁ ਕੋ ਖੋ ਬੀ ਤੂ ਗਾ ਕਰਾਚੀ ਮਿਉ ਕੋ ਟੈ ਲਾ ਗੇ ਰੇ ਤੂ ਬਾ
ਕਰਾਚੀ ਰੇ ਆ ਗਏ ਹਮ ਬਚੋ ਕੋ ਭਗਾ ਕੇ ਆਏ ਹੈ ਉਧਰ ਸੇ ਨਿਕਲ ਆਏ ਹੈ ਪਾਣੀ ਸੇ ਨਿਕਲ ਆਏ ਹੈ ਸਿਲਾਬ ਸੇ ਨਿਕਲ ਆਏ ਹੈ
ਖੰਗਾ ਗਾ ਲਾ ਮਿਤਾ ਸੁ ਯੀ ਰੇ ਪਾ ਮਦੋ ਆਉਂ ਨੋ ਕੇ ਨਾਂ ਗੇ ਰੋ ਤਰੋ ਨੇ ਦੀ ਕਰਾਚੀ ਮਿਉ ਕੋ ਟੈ ਲਾ ਬੀ ਰੋ ਲੌਲੀ ਪਾ ਲੀ ਸ਼ਾ ਲੂ ਯਾਏ ਨੋ ਵਿੰਗ ਵੇ ਯਾ ਮੇ ਮਿਤਾ ਸੁ ਕੋ ਚੁਈ ਥਾ ਨਾਈ ਮੇ ਪੋ ਦਾਮੇ ਯਥਾ ਰੀ ਗਾ ਮ ਠਟ ਰੋ ਭਾ ਵਿੰਗ ਵੇ ਮਾ ਲੈ ਮ ਸ਼ੀ ਉਲੀ ਭਾ ਲੋ ਯਾ ਮਾ ਨਾ ਮਾ ਤੀ ਰੋ ਬਾ ਖੰਗਾ ਗਾ ਪੀ ਬੂ ਬਲੂ ਲੋ ਆਉਂ ਮਲੇ ਇਨ ਸ਼ਿੰਗ ਗਾ ਲੈ ਇਲਾ ਗਾ ਟਾਉਂ ਨੀ ਬੀ ਚਨੋ ਪਿਸੀ ਰੀ ਕੋ ਐਂ ਦੇ ਗਾ ਨੀ ਬੀ ਪਿੱਟ ਠੌ ਨੀ ਬੀ ਨੀ ਨੀ ਬੀ
ਚਠਾ ਮਿਆ ਪਿਆਂ ਠਵ ਨਾ ਯੇ ਅਲੌਕ ਲੀ ਮਿਆ ਯਾ ਮਲਾ ਸੋ ਬੀ ਤੁਰੋ ਬੂਟਾ ਯੋ ਮਾ ਤਵਾ ਬੀ ਰੋ ਸੌਂ ਨੀ ਜਾ ਬਾਰੇ ਦਾ ਬੀ ਮੇ ਲੈ ਨੀ ਸਿਨ ਯੇ ਸੈ ਅਲੌ ਮੇ ਫਿ ਫੇ ਲੱਤ ਬਲਾ ਨੇ ਐਂ ਬਿਆਂ ਲਾ ਜਾ ਯਾ ਰਾ ਟਲਾ ਚੌ ਨੀ ਬਾ ਬੀ ਦੀ ਤਖਾ ਪਾਕਿਸਤਾਨ ਯੀ ਬੇ ਚਾਂ ਲੂ ਬਾਂ 1500 ਜੋ ਤੀ ਸੌਂ ਬੀ ਲੂ ਬਾਂ 13000 ਜੋ ਠੀ ਗਾਈ ਡਾਂ ਯਾ ਯਾ ਗੇ ਬਾਰੇ ਓ ਐਂ ਮੇ ਫਿ ਤਵਾ ਦੂ ਰੇ ਗਾ ਰੋ ਤਾਂ ਬਾਂ ਮਿਆ ਸਵਾ ਸੀ ਬਾਰੇ ਪਾਕਿਸਤਾਨ ਨਾਈ ਗਾ ਹਾ ਦੀ ਨੀ ਸੁਨ ਲਾ ਅਲੇ ਬਾਂ ਲੌ ਕਾ ਸਾ ਜੀ ပြင်းထန်တဲ့မုတ်တုံမိုးတံကိုခံခဲ့ရတာပါမိုးလေဝသပညာရှင်တွေကတော့မိုးရာသီအဝင်ဆော့ပြီးခါတိုင်းထက်မိုးများတာတွေကကမ္ဘာရာသီဥတုဖောက်ပြန်မှုကြောင့်ဖြစ်တယ်လို့ပြောကြပါတယ်ရှင
်မခွန်ညိုပြောပြသွားတာပါရာသီဥတုပြောင်းလဲမှုအကျိုးဆက်ဖြစ်တဲ့သဘာဝဘေးရန်တွေကိုကမ္ဘာတဝန်းတစ်နေ့တခြားပို့ပြီးရင်ဆိုင်ကျုံတွေ့လာနေရပါတယ်အဲ့ဒီအထက်မှာဆင်းရဲနဝမ်ပါတဲ့တိုင်းပြည်တွေကပို့ပြီးအထိနာပါတယ်ရာသီဥတုပြောင်းလဲမှုဟာလူတွေရဲ့လောက်ရကြောင့်အဓိကဖြစ်ရတာလို့သိပ္ပံပညာရှင်တွေကလည်းထောက်ပြထားပါတယ်အဓိကတာဝန်ရှိသူတွေဖြစ်တဲ့ချမ်းသာတဲ့တိုင်းပြည်တွေအနေနဲ့ဒါအပြင်ရေနံကုမ္ပဏီကြီးတွေအနေနဲ့သဘာဝဘေးဒဏ်အကြီးကျယ်ခံစားနေရတဲ့ပါကစ္စတန်ကပြည်သူတွေကိုဗန္ဒာရဲ့အကူအညီနဲ့အလောက်ကန်အခွင့်အလမ်းတွေဖန်တီးပေးသင့်တယ်လို့သဘာဝပတ်ဝန်းကျင်ရေလှုပ်ရှားတဲ့အဖွဲ့တွေကတိုက်တွန်းတောင်းဆိုပါတယ်နန်းလောင်ကဆက်ပြီးပြောပြပါမယ်
Environmental and climate justice ရဲ့တဘာဝပတ်ဝန်းကျင်နဲ့ဥဒုရာသီဆိုင်ရာတရားမျှတမှုရှိဟာလူသားတွေရဲ့အခြေခံအခွင့်အရေးတွေဖြစ်ပါတယ်။ကြောက်မီရွေးသုံးချက်အပေးစေုံလိုအစိတ်အတော့မကင်းတဲ့စေုံအလုပ်ရုံတွေ၊ကျန်းမာရေးသုံးစွန့်ပစ်အမိုက်တွေကိုပြကြတော့တဲ့အထိမီးရှို့ဖျက်ဆီးပေးတဲ့ incinerator မီးဖိုတွေကနေမာကျူရီခဲတပ်သူနဲ့အစိတ်အတော့ဓာတ်တွေကိုလေဒုနဲ့ရေဒုတွေထဲမှာရောလူအစားအစာတွေကတစင်လူအတိုင်းဝိုင်းထဲဝင်ရောက်လာတာကိုတွေ့မြင်နေရပြီးလူကျမ်းမာရေးတွေကိုပါထိခိုက်လာပါတယ်။အဲ့ဒီလိုဆက်ယုံထွက်တန်းခွေတွေအပြင်ကမ္ဘာပုံတွင်းမှုဖြစ်စေတဲ့အကြီးကလက်တဲတရားခဏခုဖြစ်တဲ့ကာဗွန်ဒိုင်အောက်ဆိုက်နဲ့မီသိန်းတန်းခွေတွေကြောင့်လဲတဘာဝဘေးအန္တရာယ်တွေတနည်းတခြားပိုးပြီးတော့ဆိုးဝါးလာနေတာပါ။ဒါပေမဲ့လည်းအဲ့ဒီလိုတဘာဝဘေးဒဏ်မျိုးကိုလူတိုင်းတန်းတူရင်ဆိုင်ရတာတော့မဟုတ်ပါဘူး။စီရနွမ်ပါတဲ့တိုင်းပြည်တွေကဒီလိုဘေးဒဏ်တွေကိုခါစီခံနေကြတာပါပါကစ္စတန်ရေဘေးတင်ဒေသတွေကိုစက်တင်ဘာလလယ်လောက်ကတွားရောက်ကြည့်ရှုခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတဘာဝပတ်ဝန်းကျင်ပျက်စီးဆုံးရှုံးမှုတွေတဘာဝဘေးအန္တရာယ်တွေနဲ့ကြုံနေရတဲ့အခုလိုစီရနွမ်ပါတဲ့သူတွေအတွက်ကူညီထောက်ပံ့ရမယ့်ကိစ္စဟာအကြောင်းမဲ့လူခံနေတာမဟုတ်ပဲဒါဟာ climate justice ဆိုတဲ့ဥတုရာသီဆိုင်ရာတရားမျှတမှုရှိရင်းနဲ့တက်ဆိုင်တဲ့သဘောမျိုးအခုလိုပြောဆိုသွားပါတယ်
Pakistan, including Sindh, needs today massive financial support to overcome this crisis.
Pakistan နိုင်ငံရေဘေးကူညီတွေဗဏ္ဍာရေးကူညီတွေကြီးကျယ်လိုပါတယ်။ဒါရေရောမှုမဟုတ်ပါဘူး။ဒါတရားမျှတမှုနဲ့စိုက်ပါတယ်
။ Pakistan မှာပုံမှန်မဟုတ်ပဲမိုးတဲထန်ခဲ့တဲ့အတွက်လူ33သန်းကျော်ရေဘေးတင့်ခဲ့တာပါ။လူပေါင်း1500ဝန်းကျင်တိတ်ဆုံပြီးတော့တန်းနဲ့ချီအိုးရင်ဆုံးရှုံးခဲ့ရပြီးလမ်းတွေတရားတွေလည်းပျက်စီးခဲ့ရပါတယ်။ဥတုရာသီပြောင်းလဲဖောက်ပြန်မှုတာစီရေးကမ္ဘာတဝန်းလူမှုအားနဲ့အဖြေရှာဆောင်ရွက်နေတဲ့ 350.org အဖွဲ့ရဲ့ American Young အဖွဲ့ရာရီအကြီးအကဲသနိုးယာကူဖီဒီယာဂေက VOA ကိုအခုလိုပြောပါတယ
်။ I think that in particular we're in a very important time where we have to take really immediate climate action because we're seeing every day the impacts of the climate crisis
ဥရုယာတီဆိုင်ရာအချက်တဲတွေကိုကျမတို့နေ့စဉ်တွေ့မြင်နေရပြီဖြစ်တဲ့အတွက်ဒီကိစ္စကိုအရေးယူဆောင်ရွက်ဖို့အရေးအကြီးဆုံးအချိန်ကိုရောက်နေပါပြီ။ဥပမာနေအောင်ကြီးစွန့်ရင်ထုတ်ပေးတဲ့ဆိုလာပြားတွေတက်ဖို့တိုက်တွန်းနေတာမျိုးကမှန်ကန်တဲ့အဖြစ်တည်းကမဟုတ်ပါဘူး။လူမှုအတိုင်းဝိုင်းကနေပြန်ပြည်မြဲစွန့်ရင်တွေထုတ်ယူနိုင်တာနေစွန့်ရင်နဲ့လေစွန့်ရင်ထုတ်လုပ်တဲ့နေရာတဝိုက်လူမှုအတိုင်းဝိုင်းအတွက်ထည့်စဉ်းစားပေးတာမျိုးလည်းလုပ်ရမှာပါ။ရာဒီယိုတူပြောင်းလဲဖောက်ပြန်မှုတန်းနဲ့အများဆုံးချုပ်ရတဲ့လူတွေအတွက်အလုတ်ကန်ရဖို့အသေးချဖန်တီးပေးဖို့လိုပါတယ်။တဘာဝဘေးဒဏ်အများဆုံးချုပ်ရတဲ့လူမှုအတိုင်းဝိုင်းရဲ့လိုအပ်ချက်တွေကိုထည့်သွင်းစဉ်းစားပေးရပါလိမ့်မယ်။ကမ္ဘာမြောက်ပိုင်းနိုင်ငံတွေကလောက်ရက်တွေတွင်းတွက်လောင်စာထုတ်ယူမှုတွေနဲ့ကြောင်မီးသွေးနဲ့ရေနံတူးဖော်ရကထွက်လာတဲ့ဓာတ်ငွေတွေကြောင့်ဥရုယာတီပြောင်းလဲဖောက်ပြန်လာရပြီးလူမှုအတိုင်းဝိုင်းကဒုက္ခပင်လဲဝေနေကြတဲ့အချိန်မှာအက်ဆွန်ရှယ်နဲ့ BP တို့လိုရေနံတူးဖော်ရေးကုမ္ပဏီကြီးတွေကတော့ဒေါ်လာတန်ပေါင်းများစွာအကျိုးမြတ်တွေကိုခံစားနေကြပါတယ်
။ဥရုယာတီပြောင်းလဲမှုဖြစ်စေတဲ့ဖလုံအိမ်တန်းငွေထုတ်လုပ်မှုအနေအချင်းလောက်သာရှိတဲ့တိုင်းပြည်တွေမှာတဘာဝဘေးဒဏ်ကိုအများဆုံးကြုံတွေ့နေရတာဖြစ်ပြီးပါကစ္စတန်နဲ့ပစိဖိတ်ကျွန်းနိုင်ငံတွေအာရှသဘောကနိုင်ငံတွေမှာဥရုယာတီပြောင်းလဲမှုဒဏ်ကိုအဆိုးဆုံးကြုံနေရတယ်လို့လည်းတန်နူးကထောက်ပြသွားပါတယ်။သိပ္ပံပညာရှင်တွေကတော့ဥဒုယာတိပြောင်းလဲမှုဟာလက်ရှိရာစုနှစ်တွေအတွင်းပြည်သူ့ကျန်းမာရေးနဲ့လူမှုဘဝပေါ်အကြီးအမားဆုံးချိန်ချောင်းမှုကြီးဖြစ်ကြောင်းပြောဆိုထားပါတယ်။မြေနိုင်ပိုင်းနဲ့ကန်ယူရာနေပြည်သူတွေအတွက်ကတော့ဥဒုယာတိပြောင်းလဲမှုအကျိုးဆက်ဖြစ်တဲ့ပင်လယ်ရေမြင့်တက်တာနဲ့ပြင်းထန်တဲ့ဥဒုယာတိမျိုးတွေနဲ့ပါတိုက်ရိုက်ရင်ဆိုင်နေရပါတယ်
။ The climate crisis has been created primarily because of countries in the global north and primarily because of the fossil fuel industry.Because of the burning of coal, oil, and gas.
ဒါကြောင့်လဲဥရုယာတီတောင်လှမ်းမှုဖြစ်လာစေတဲ့သူတွေဘက်ကတဘာဝဘေးဒဏ်တွေနဲ့အများဆုံးကျုံတွေ့နေရတဲ့သူတွေကိုထောက်ပံ့ကူညီရမှာပါ။ဒါမှသာလျှင်ဥရုယာတီတောင်လှမ်းမှုကြောင့်ဖြစ်လာရတဲ့တဘာဝဘေးဒဏ်ကြောင့်ထိခိုက်ပျက်စီးဆုံးရှုံးခဲ့ရတဲ့လူမှုအတိုင်းဝိုင်းကိုကူညီထောက်ပံ့ဖို့လိုတယ်ဆိုတာကျမတို့အပြည့်အဝယုံကြည်တာဖြစ်ပါတယ်။ပါကစ္စတန်ကိုပဲဥပမာပေးရပါလိမ့်မယ်။ရေးပေးချောင်ပြည်သူ33သန်းကျော်ထိခိုက်နေရပြီးပြန်လည်နလန်ထူဖို့ဒေါ်လာဘီလီယံနဲ့ချီလိုအပ်ပါလိမ့်မယ်။ပါကစ္စတန်ရေးပေးကနေနလန်ထူဖို့တိတ်လွယ်မှာမဟုတ်ပါဘူး။ဥဒုယာတီပြန်လည်ကောင်းမွန်လာရေးဆိုတဲ့ပြောဆိုမှုတွေကတကယ်လက်တွေ့ရင်ဆိုင်နေရတဲ့အဖြစ်အပျက်တွေဖြစ်လာနေပြီးမူဝါဒပိုင်းဘက်ကိုပါရောက်လာပါတယ်
။မြန်မာနိုင်ငံတွင်ကသဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသက်ကြွသူတွေလည်းစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအကြောင်းအမျိုးမျိုးကြောင့်လုပ်ငန်းတွေရပ်ထားရတာပါ။မြန်မာနိုင်ငံပြည်သူတွေနဲ့လူငယ်လူရွယ်တွေကိုလည်းတနူးကအခုလိုအကြံပေးသွားပါတယ
် One of the things I think is really powerful about this particular moment is that young people all over the world are rising up and they are saying that they want a future and that's also the case for Burma.
ဘာဝဘင်းရဲ့စူးကြီးတွေနဲ့ပုံပြကျုံတွေ့လာရတဲ့ဒီလိုကာလမျိုးမှာကဘာတဝန်းကလူငယ်တွေတက်တက်ကြွကြွလှုပ်ရှားလာတာတွေ့ရပါတယ်မြန်မာနိုင်ငံလိုစိတ်အချုပ်မှုအောက်ရောက်နေတာမျိုးဟုတ်သည်ဖြစ်စီမဟုတ်သည်ဖြစ်စီရာဒီဥရုဆိုင်ရာအကြက်တဲကိုဘသူကမှရှောင်လဲလို့ရမှာမဟုတ်ပါဘူးစစ်အစိုးရကလည်းဒါကိုရင်ဆိုင်ရမှာဖြစ်ပါတယ်တစ်ချိန်တည်းမှာလည်းတခြားတိုင်းပြည်ကလူငယ်တွေလိုပဲမြန်မာလူငယ်တွေအနေနဲ့လည်းကိုမျိုးကိုရွာကလူမှုအတိုင်းဝိုင်းတဲမှာတဘာဝပတ်ဝန်းကျင်နဲ့ဆိုင်နာတွေတနိုင်တစ်ပိုင်ဆက်လုပ်တင်ပါတယ်အပြည်ပြည်ဆိုင်ရာအကူအညီတွေစောင့်စရာမလိုပဲကိုရူကိုဒလောက်ကင်နိုင်တာအများကြီးရှိပါတယ်ဥရုရာဒီအရေးလူမှုအဖွဲ့တွေစတင်နိုင်ပါတယ်လူမှုအဖွဲ့ခေါင်းဆောင်ဓမ္မမဟုတ် 350 လို့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေနဲ့စကားပြောတိုင်ပင်ပြီးဘာတွေလုပ်ကင်နိုင်မလဲဆိုတာမျိုးအစိုးရမပါပဲစုပေါင်းအားနဲ့လုပ်ကင်နိုင်ပါတယ
်တစ်ချိန်တည်းမှာပဲကုလသမဂ္ဂမိုးလေဝသအဖွဲ့အစည်း WMO ကစက်တင်ဘာလအတွင်းနောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတော့ရာသီဥတုဘေးအန္တရာယ်တွေကြောင့်တစ်နေ့ကိုဒေါ်လာ100လောက်ဆုံးရှုံးနေရပြီးဥရုယာသီကပ်ဘေးကြီးဆိုက်တော့မဲ့အခြေအနေနဲ့ရင်ဆိုင်နေရပြီလို့သတိပေးဖော်ပြထားပါတယ်။ရာသီဥတုနဲ့ဆက်ဆက်တဲ့ဘေးအန္တရာယ်တွေလည်းပြီးခဲ့တဲ့အနည်း90အတွင်းငါးဆအများလာတယ်လို့ပြောထားပါတယ်။ပါကစ္စတန်မှာရေကြီးတာဥရောပမှာအပူလိုင်းရိုက်တာတရုတ်နဲ့အာဖရိကတိုက်အရှေ့ပိုင်းဥကြိုဒေတာနဲ့အမေရိကန်လိုတိုင်းပြည်ကြီးတွေမှာမိုးခေါင်လာတာမျိုးလို့ကဘာတဝမ်းရာသီဥတုအခြေအနေပို့ပြီးတော့ဆိုးဝါးလာနေပေမဲ့လို့ဥတုရာသီပြောင်းလဲမှုအရေးတဆိုင်မမအာတုံခွန်ဆိုင်လောက်ပါမယ်ဆိုတော့ဖွံ့ဖြိုးဆဲတိုင်းပြည်တွေကသူတို့ပေးထားတဲ့ဂရိရေတီဖို့ပြက်ကွက်နေတယ်လို့လည်းအစင်ခန်းစာမှာမြေမောင်းထိုးပြထားပါတယ်
။နန်းလောင်ပြောပြသွားတာပါ။ရာသီဥတုပြောင်းလဲလာမှုကြောင့်သဘာဝဘေးအန္တရာယ်တွေတစ်နေ့တခြားပုံမှုခံစားလာရတဲ့အကြောင်းတွေနဲ့ဒီထက်မှဆင်းရဲတဲ့တိုင်းပြည်တွေကပိုပြီးခံစားရတဲ့အကြောင်းတွေကို စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။ VO ရဲ့တနင်္လာနေ့မနေ့ပဲအသံလွှင့်အစီအစဉ်တွေကိုနိုင်နိုမီတာ25 kHz 1133ညနိုင်နိုမီတာ40 kHz 0813ညနဲ့လိုင်းလမ်းမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။မကြာမီအချိန်အတွင်းမှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍသတင်းတွေကတူတနဲ့ကမ္ဘာတစ်လောထူးခြားတဲ့သတင်းအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့အစီအစဉ်ထားပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုကြောင်းလို့ရယူပါ
မင်္ဂလာပါ VO ရဲ့တနင်္လာနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 1133ညလိုင်းနိုမီတာ40 kHz 0813ညနဲ့လိုင်းနိုမီတာ51 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ခုဆက်လက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍသတင်းတွေကတူတာနဲ့ကမ္ဘာတစ်လောထူးခြားတဲ့သတင်းအစီအစဉ်တွေကိုတင်ဆက်မှာဖြစ်ပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဒီတစ်ပတ်မှာတော့ကမ္ဘာကုလသမဂ္ဂဆင်မြင့်ဘော်ကမြန်မာအရေးကိုဆွေးနွေးထားပါတယ်မှအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေကမ္ဘာကုလသမဂ္ဂဆင်မြင့်ဘော်ကမြမအရေးအကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါကမ္ဘာကုလသမဂ္ဂအဖွဲ့ကြီးရဲ့89ကြိမ်မြောက်ထွေထွေညီလာခံကြီးကို2022စက်တင်ဘာလ23ရက်နေ့ကစတင်ပြီးအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပခဲ့ပါတယ်ကိုဗစ် -19 ကူးစက်ကပ်ရောဂါရဲ့အကန့်အသတ်တွေကြောင့်အွန်လိုင်းကတဆင့်အစည်းအဝေးတွေပြုလုပ်နေရက3နှစ်တာအတွင်းမှာပထမဆုံးချိန်ကမ္ဘာကောင်းဆောင်တွေလူကိုယ်တိုင်တက်ရောက်လာကြတဲ့ညီလာခံလည်းဖြစ်ပါတယ်အထွေထွေညီလာခံကြီးမှာကမ္ဘာရေးရအနေနဲ့ယူကရိန်းကိုရုရှားကကျူးကျော်တဲ့စစ်ပွဲကိစ္စကလွှမ်းမိုးနေပြီမယ်ကမ္ဘာကောင်းဆောင်တွေဟာမြမအရေးကိုလည်းထည့်သွင်းပြောကြားခဲ့ကြတာတွေ့ရပါတယ်ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသူ့ရဲ့အထွေထွေညီလာခံအဖွဲ့မိန့်ခွန်းမှာမြမနိုင်ငံနဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောကြားတတိပေးခဲ့ပါတယ်မြန်မာနိုင်ငံမှာလူသားချင်းစာနာမှုအခြေအနေတွေဟာစိတ်ပျက်စရာပါလူခွင့်ရေးနဲ့လုံခြုံရေးအခြေအနေတွေဟာတနေ့တခြားပိုဆိုးလာနေပါတယ်အမေရိကန်သမ္မတကြီးဂျိုးဘိုင်ဒန်ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီလိုလားတဲ့တက်ကြွလှုပ်ရှားသူတွေတိုင်းရင်းသားလူနည်းစုတွေအပေါ်စစ်အာဏာပိုင်တွေရဲ့ဆိုးရွားတဲ့ဖိနှိပ်မှုတွေအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေဟာအမျိုးသမီးနဲ့မိန်းကလေးတွေအပေါ်ဖိနှိပ်မှုတွေတိုးမြင့်လာနေပါတယ်လို့စက်တင်ဘာလ21ရက်နေ့ကပြောကြားတဲ့ကုလသမဂ္ဂမိန်ကွန်းကို VOA ကဖော်ပြခဲ့ပါတယ်
။တူရကီသမ္မတနဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်တို့ကလည်းမြမအရေးကိုပြောကြားရမှာရိုဟင်ဂျာအရေးကိုအဓိကထားပြောကြားခဲ့ကြပါတယ်။အာဆီယံခေါင်းဆောင်တွေလည်းမြမအရေးကိုအလေးထားပြောကြားခဲ့ကြတာတွေ့ရပါတယ်။မလေးရှားဝန်ကြီးချုပ် Ismail Sabri Yaqub ကမြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအသေးပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တုံ့ပြန်ကင်တွယ်မှုနဲ့ပတ်သက်လို့စိတ်ပြတ်မိကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံရေးပေါ်အလေးထားလှုပ်ဆောင်မှုနည်းနည်းလေးမှမရှိခဲ့ကြောင်းမြန်မာရေးလုံခြုံရေးကောင်စီရဲ့တုံ့ပြန်ဖြေရှင်းပုံတွေဟာတော်တော်ကိုဝမ်းနည်းစရာကောင်းကြောင်းလုံခြုံရေးကောင်စီအနေနဲ့မြန်မာကိစ္စကိုလက်ရှောင်နေပြီးအာဆီယံပေါ်ပုံချနေတယ်လို့ပြောဆိုခဲ့ကြောင်းမီဒီယာတွေကဖော်ပြကြပါတယ
်နိုင်ငံခေါင်းဆောင်တွေအပြင်ကုလသမဂ္ဂအဖွဲ့အစည်းအကြီးအကဲတွေမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်တွေဟာမြန်မာစစ်တပ်ရဲ့ရက်စက်စွာဖိနှိပ်တပ်ဖြတ်မှုတွေစစ်ကြောစုမှုမြောက်တဲ့ကျူးလွန်မှုတွေနဲ့မြန်မာနိုင်ငံထဲကဆိုးရွားလာတဲ့လူခွင့်ရေးအခြေအနေတွေအကြောင်းကိုကုလသမဂ္ဂအထွေထွေညီလာခံကြီးမှတင်ပြခဲ့ကြတာတွေ့ရပါတယ်။အဲ့ဒီလိုတင်ပြခဲ့ကြရမှာကုလသမဂ္ဂလူခွင့်ရေးဆိုင်ရာယာယီမဟာမင်းကြီးနာဒဲအယ်နာရှစ်ကလူခွင့်ရေးကောင်စီရဲ့50ကြိမ်မြောက်ညီလာခံမှာလက်ရှိဖြစ်ပေါ်နေတဲ့ဆိုးရွားလာတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေပြောင်းလဲနိုင်ရေးအတွက်အရေးပေါ်လှုပ်ဆောင်မှုတွေလိုအပ်နေတယ်မြန်မာစစ်တပ်ဟာအတိုက်ခံအင်အားစုတွေကိုပြစ်မှတ်ထားတိုက်ခိုက်ရုံတင်မကဘဲ
အတိုက်ခံတွေကိုထောက်ခံအားပေးတယ်လို့ယူဆတယ်လူမှုအတိုင်းဝိုင်းတွေကိုပါပြစ်မှတ်ထားတိုက်ခိုက်နေတယ်လို့တင်ပြခဲ့တာတွေ့ရပါတယ်အခုလိုကမ္ဘာကောင်းဆောင်တွေကုလသမဂ္ဂထွေထွေတွေ့ရမှုချုပ်ပါဝင်ကုလသမဂ္ဂအကြီးအကဲတွေရဲ့တင်ပြချက်ပြောကြားချက်တွေကိုကြည့်ရင်မြန်မာနိုင်ငံတွင်အခြေအနေတွေဟာအလွန်ဆိုးရွားနေတာပေါ်လွင်လာပါတယ် ဒါပြင်အာဏာသိမ်းစစ်ကောင်စီရဲ့မတရားဖိနှိပ်တပ်ဖြတ်မှုတွေစစ်ရာဇဝတ်မှုမြောက်တဲ့လုပ်ရက်တွေကျူးလွန်နေတာထင်ရှားလာပါတယ်ဒါပေမဲ့နိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့ကြီးဟာမြန်မာနိုင်ငံတွင်းကဆိုးရွားတဲ့အခြေအနေတွေကိုရပ်တန့်သွားအောင်ဟန်တားနိုင်ခြင်းမရှိပါဘူးစိုးရိမ်ကြောင့်ထက်ထက်ပြောနေပေမဲ့လက်တွေ့မှာထိရောက်တဲ့အရေးယူမှုတွေလုံဆောင်တာမတွေ့ရသေးပါဘူး ကုလသမဂ္ဂရဲ့လုံထုံးလုံနီးတွေအရထိရောက်တဲ့ဟန်တားမှုတွေအရေးယူမှုတွေလုံဆောင်နိုင်ဖို့ဆိုရင်လုံခြုံရေးကောင်စီဟာအဓိကကြပြီးအရေးပါလာပါတယ်လုံခြုံရေးကောင်စီဆိုတဲ့နေရာမှာလဲဘီရိုအာနာပိုင်ဆိုင်ထားတဲ့အမေရိကန်ပြည်တိုင်ပြင်သစ်တရုတ်ရုရှားတို့ပေါ်မှာလဲမူတည်နေပါတယ်လုံခြုံရေးကောင်စီမှာမြန်မာအရေးကင်တွယ်ဖို့ဆိုရင်မှားတာမှန်တာတရားတာမတရားတာထက်ဆုံးဖြတ်ချက်တွေကိုဘီရိုသုံးပြီ ါကြောင့်လည်းအခုနောက်ပိုင်းမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကကုလသမဂ္ဂရဲ့လေးလံနှေးကွေးတဲ့ဘျူရိုကရေစီရန်နီယာအထူးသဖြင့်လုံခြုံရေးကောင်စီကိုပြုပြင်ပြောင်းလဲဖို့တောင်းဆိုတဲ့အတန်တွေကြဲကြဲလောင်လောင်ထွက်ပေါ်လာခဲ့တာဖြစ်ပါတယ
်။အခုရက်ပိုင်းတွင်လုံခြုံရေးကောင်စီမှဗြိတိန်နိုင်ငံကဥဆောင်ပြီးမြမအရေးတင်သွင်းဖို့ရှိတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဘယ်လိုအဖြစ်ဘယ်လိုဆုံးဖြတ်ချက်တွေထွက်ပေါ်လာမလဲဆိုတာတော့မသိနိုင်သေးပါဘူး။ဒါအပြင်မြမအရေးနဲ့ပတ်သက်လာရင်ကုလသမဂ္ဂဆင်မြင့်မှာရောနောက်ွယ်မှာပါရိုဟင်ဂျာအရေးဟာအဓိကကျတဲ့အကြောင်းရင်းတရားဆိုတာကိုသတိပြုကြဖို့လိုအပ်ပါတယ်အရှိတီမောသမရဟိုဆေရာမုစ်ဟူတာကတော့89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံဆင်မြင့်ထက်ကနေမြမပြည်သူတို့ရဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့ကြောင်း BBC ကဖော်ပြခဲ့ပါတယ်မြန်မာနိုင်ငံကပြည်သူတွေဟာနိုင်ငံတကာရဲ့ပြစ်ပယ်ခြင်းခံထားရတယ်တစ္ဆာဖောက်ခံထားရတယ်လို့ခံစားနေကြရပါတယ်။ကဘာကြီးကယူကရိန်းကိုခင်မီစစ်လက်နက်ပစ္စည်းတွေဒုက္ခတွေအရတားတွေအတွက်လူသားချင်းစာနာမှုအကူအညီတွေရရရရကူညီပေးနေတာကိုမြမပြည်သူတွေကမေးခွန်းထုတ်နေပါတယ်။ဘာကြောင့်မြမပြည်မှာဖြစ်နေတဲ့စစ်ပွဲကိုကြတော့တိတ်ဆိတ်နေတယ်လဲဆိုတာမေးနေကြပါတယ်။ဒါပေမဲ့မြမပြည်သူတွေဟာဆက်လက်တိုက်ပွဲဝင်နေကြပါတယ်။ဆက်လက်အသေးခံနေကြပါတယ်လို့ပြောဆိုခဲ့ကြောင်းပါခင်ဗျာ။
ဒါကတော့ပြည်သွေးနိုင်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်ကုလသမဂ္ဂဆင်မြင့်ဘော်ကမြန်မာပြည်အကြောင်းကိုဆင်းနေတင်ပြခဲ့တာပါမတ်အင်ချင်းနိုင်ကအခုညတင်ဆက်ထားပါတယ်ဆက်လက်ပြီးတော့ကျွန်တော်တို့ထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုကတော့မြန်မာပြည်ကပေးစာကဏ္ဍအစီအစဉ်ဖြစ်ပါတယ်မတ်အေးတန်နာကျော်ကတင်ဆက်ထားတာပါ
ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါတော့မယ်ရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ကွန်မင်းအောင်ဆိုတဲ့တော်ရရှင်ကတော့တိုင်းနာနာမည်ဖြစ်ပါတယ်။ဒီမှာအတန်ထွက်မှတ်မှန်ခွင့်လုပ်ပေးပါနော်။ဒီတော်ရရှင်က VOE ကိုအစဉ်မြဲအားပေးနေပါတယ်တဲ့။အရင်အကောင့်ပြတ်သွားလို့အခုအကောင့်တင်နေအားပေးပါတယ်ဆိုတော့ရေးလာပါတယ်။ဟုတ်ကဲ့ပါ။ကျေးဇူးအထူးတင်ပါတယ်။ကိုမျိုးဆိုတဲ့တော်ရရှင်ကတော့မဲတဲ့တော်ကျွန်တဲ့ VOE ကမိတ်ဆွေများကျမ်းမာပါစေတဲ့။ဟုတ်ကဲ့။နေကောင်းကျမ်းမာပါတယ်။ကျေးဇူးတင်ပါတယ်ရှင်။သူက VOE ကထုတ်လွှင့်တဲ့ကမ္ဘာသတင်းတွေနားထောင်ရတာဘုဟုသုတအများကြီးရပါတယ်။မြန်မာပြည်ကြီးလည်းအေဂျင့်ပြီးတော့အဆင်ပြေချင်ပါပြီ။ကြွေမိတ်ဆွေအားလုံးကိုအားပေးလျက်ပါဗျာတဲ့ကျေးဇူးတင်ပါတယ်ကိုမျိုးကြီးဘေးကင်းကျမ်းပါစေလို့ပြန်ပြီးဆုတောင်းပေးစင်ပါရယ်နော်ဗီဒီယိုအစီအစဉ်တွေကိုလည်းဆက်ပြီးတော့အားပေးနေပါဦးပုံမြင့်လိုင်ကမင်္ဂလာနှစ်နှစ်ခင်းမှာဗီဒီယိုတဲ့ဗီဒီယိုဝိုင်းတော်သားတွေအားလုံးကျမ်းမာချမ်းသာပါစေကျွန်တော်တို့မြန်မာပြည်သူများအတွက်သတင်းဦးသတင်းမှန်တွေနေ့စဉ်တင်ဆက်ပေးနေတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာဆိုပြီးတော့ Messenger မှာစာတိုလေးရေးလာပါတယ်ဟုတ်ကဲ့အခုလိုမျိုးနားဆင်အားပေးကြည့်ရှုတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။စာရေးလာတဲ့အတွက်လည်းအထူးကျေးဇူးပါ
ဘဂိုးတိုင်းအနောက်ချန်ကားပါဆိုတဲ့တော်ရှင်မီလီကဗီဒီယိုဖွဲ့သားများအားလုံးကျမ်းမာကြပါစေ။ဗီဒီယိုကိုအားပေးနေပါတယ်။ကျမသမီးကဗီဒီယိုဘယ်တော့မှစပြီးတော့ပြပမှာအခြေချတာလေလို့မေးလို့သိချင်ပါတယ်။ဖြည့်ချပေးပါဗီဒီယိုဖွဲ့သားများအားလုံးကျမ်းမာချမ်းသာကြပါစေတဲ့။ဟုတ်ကဲ့ VOA American တန်ကAmerican ပြည်အောင်စုအစိုးရရဲ့လက်အောက်မှာရှိတဲ့သတင်းဌာနဖြစ်ပါတယ်။1942ခုနှစ်မှာ American သမ္မတ Gerald Ford လက်ထက်မှာစပြီးတော့တည်ထောင်ပြီးတော့ဘာသာစကား48မျိုးနဲ့တကမ္ဘာလုံးကိုရုပ်သံလွှင့်နေတာဖြစ်ပါတယ်။ VOA တစ်ခုလုံးရဲ့ဌာနခွဲတစ်ခုဖြစ်တဲ့ကျွန်တော်တို့ VOA မြန်မာဘာသာအစီအစဉ်ကလည်းအဲ့ဒီ1942မှာပဲစတင်ပြီးတော့အသံလွှင့်ပေးတာဖြစ်ပါတယ်ရှင်။သိကျင်တာသိရလောက်ပြီးထင်ပါရဲ့နော်။ဒီအစီအစဉ်ကိုအမြဲအားပေးလက်ပါဆိုပြီးချင်းတော်တိုင်းကတော်ရရှင်ကတော့နာမည်မဖော်ပြပါနဲ့တဲ့
VOA ကိုမနေ့ညနေနေ့တိုင်းသတင်းတွေနားထောင်နေပါလေအကြိုက်ဆုံးကတော့ဦးအောင်ခင်ရဲ့မြမကြီး30ချက်တွေပဲဖြစ်ပါတယ်အင်တာနက်လိုင်းမရတော့ရေဒီယိုကလေးပဲအားကိုးနေရတယ်ဒါမှနေ့တိုင်းသတင်းသူသတင်းမှရဖို့မပြတ်ပါလေဒါပေမဲ့လည်းတက်ခဲလဲတည်ယူလို့မရတာကလည်းခက်ခဲတစ်ခုပါ VOA ကိုပေးစာကန်တာကနေရေးဖို့မသိလို့ Messenger ကနေရေးလို့ရတယ်လို့ကြားလို့ရေးလိုက်ပါတယ် VOA ဝန်တော်သားများစိတ်ကြည်လင်ဝမ်းမြောက်စွာနဲ့အစင်မပြတ်သတင်းများတင်ဆက်နိုင်ကြပါစေ
။စားထက်ပြီးတော့ရေးပါအောင်ရှင်။အနေနဲ့ကင်းပြီးတော့ကျန်းမာပါစေနော်။မြန်မာနိုင်ငံမှာနေဆင်ဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့နေဆင်ကျင်လည်ရာဘဝမှာကြိကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်တွေကိုပိုင်းထင်မြင်ယူဆချက်ကိုရေးလာတဲ့စာတွေကိုလည်းကျမတို့လက်ခံရရှိပါတယ်။အဲ့ဒီထက်ကစာတချို့ကိုဆက်ပြီးတော့ဖော်ပြပေးသွားချင်ပါတယ်။ဗီဒီယိုစာရေးတာဒါပါနဲ့ဆိုနှစ်ခါရှိပါပြီ။ဆိုတော့ရွှေညောင်သားလေးကတော့သူ့ရဲ့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သူ့အခြေအနေကိုဝေမျှပြီးတော့ရေးလာပါတယ်
။ခုမြန်မာပြည်မှာအငတ်ဘေးကြုံနေရတဲ့နေရာတွေဆိုစစ်ဘေးရှောင်နေရာတွေကများပါတယ်။ကျွန်တော်တို့ငယ်ငယ်ကအချိန်ကိုပြန်တရိယာမိပါတယ်။1982ဝင်းကျင်လောက်ကတော့ထင်မိပါတယ်။နေဝင်းစစ်အစိုးရကစံစဘာတွေနိုင်ငံခြားထုတ်ပြောင်းလို့တနိုင်ငံလုံးထမင်းငတ်ခဲ့တာလေ။ကျွန်တော်အဖိုးအမတွေကလယ်သမားတွေပါ။လယ်ဧက85အင်ကလောက်ပါတယ်။မနေ့စံပြုတ်ညဘက်ထမင်းစားခဲ့တယ်ဗျာ။ခုလဲကျွန်တော်အသက်62နှစ်ရှိပါပြီ။စစ်စိုးရလက်ထက်မှာတော့အချစ်ပါငတ်နေပြီဗျ။ကျွန်တော်ဇနီးကရန်ကုန်မှာတမီးနဲ့ကျွန်တော်ကထိုင်းမှာသားသမီးတွေနဲ့ပါပြန်မရသွားမရထမင်းကတားရောအချစ်မိသားစုပါအငတ်ဘေးကြုံနေရပါပြီဥနေဝတ်ထက်အခုစစ်အာဏာသိမ်းခေါင်းဆောင်ကတားသွားပြီစာရှည်သွားရင်ခုနှစ်ပါ VOA အဖွဲ့သားတွေအလုံးပျော်ရွှင်ချမ်းမြေ့ကြပါစေ
ရှင်ဖွင့်နေတဲ့တော်ရရှင်ရဲ့စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်မောင်ကျော်စိုးဆိုတဲ့တော်ရရှင်ကတော့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တဦးပါတဲ့သူက
ကျွန်တော်ကဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တယောက်ပါ VOA မှာရင်ဖွင့်နေတော့ပါဗျာမွေးခဲ့တာကဇာတိမြန်မာပြည်နေတာကဒုက္ခသည်စခန်းကျွန်တော်တို့ဒုက္ခသည်စခန်းထဲမှာတစ်သက်လုံးနေရတာမှာလားမြန်မာပြည်မှာဘသူတက်လာတက်လာတာဝန်ယူမှုတာဝန်ခံမှုရှိရမှာလေဘာကူမှတာဝန်မယူနိုင်ရင်အနာဂတ်မြန်မာပြည်ရဲ့အခြေအနေဟာပူဆိုးလာမှာသိကြပါတယ်ရွှေညာနေနိုင်ငံတောင်းနေတာမဟုတ်ပါဘူးခင်ဗျာမိမိနေရက်ကိုတော့ပြန်ကျင်ကြောင်းပြောချင်ပါတယ
်ဒီတော်ရှင်ကတခြားဘာမှတောင်းဆိုတာမဟုတ်ပါမိမိနေထိုင်ခဲ့တဲ့နေရက်ကိုပဲပြန်ကျင်တာဖြစ်ပါတယ်ဆိုတော့ရင်ဖွင့်ရေးသားလာပါတယ်ကျိုင်းခန့်ဒေတာကန်တူဖြစ်ပါတယ်ဆိုတော့ရေးလာတဲ့တော်ရှင်ရင်ဖွင့်စာကိုလည်းဝေမျှပေးချင်ပါတယ်သူနေတဲ့ရှမ်းပြည်တောင်ပိုင်းကအခြေအနေနဲ့ပတ်သက်ပြီးတော့ရေးလာပါတယ
်ကျိုင်းခန့်ဒေတာရဲဆောက်မြို့နယ်ရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်နေတဲ့ဖြစ်ရပ်ဆိုးတွေကိုမြက်ကန်းနေသူတွေဒီထက်ဆိုးလာမယ့်အခြေအနေတွေဖြစ်လာဖို့စောင့်နေတယ်လို့ပဲဖြစ်နေမှာပါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတွေ့လို့ပြောခွင့်ရရင်ပြောပြလိုက်ပါလူငယ်တွေလူကြီးတွေပိုပိုစန့်ကျင်ပြီးစန့်ကျင်ဘက်ဖြစ်လာတဲ့အပေါ်ဘာမှတုံ့ပြန်မနေပါနဲ့လို့သူပြောသလိုချမှတ်ထားတဲ့စီမင်းစီကံဥပဒေတွေကိုသူ့လက်အောက်ကလူတွေကိုယ်တိုင်ကချိုးဖောက်နေတဲ့အပေါ်အမြင့်ပြက်အောင်လိုင်းမလုံတဲ့၍တော့မျက်စိမှိတ်ထားတဲ့၍တော့ကျွန်တော်တို့တွေကစန့်ကျင်တဲ့ဘက်ကိုပိုရောက်လာမှာဖြစ်ပါတယ်လို့ပြောပြပါ
စစ်ကောင်စီကခန့်အပ်ထားတဲ့သူတွေသူတို့ဒေတာမှာဘလို့ချင်းနေတွေနဲ့အုတ်ချုပ်နေကြတယ်ဆိုတဲ့အကြောင်းကိုဒီသောရရှင်ရင်ဖွင့်ပြီးတော့ရေးသားလာတာဖြစ်ပါတယ်မန္တလေးကသောရရှင်တယောက်ရင်ဖွင့်လာတဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ရှင်အခုစောင်းဝင်းနေရေးအထူးကြက်တဲနေတဲ့ခင်မှာအွန်လိုင်းကနေပြီးတော့လိန်ညာငွေယူတဲ့ဖြစ်ရပ်တွေပို့တွေ့လာရပါတယ်ဆိုပြီးတော့ VOA သောရရှင်တွေကိုတတိပေးလာတာဖြစ်ပါတယ
်ကျွန်တော်ကဇော်ဇော်ပါမန္တလေးကပါအ
အခုတလော Facebook မှာ online ချင်းငွေအတုလိမ်တာတိတ်များနေပါတယ်သူတို့လိမ်မုံတွေကတော့စာရွက်စာတမ်းချင်းနဲ့ချင်းငွေပမာဏကိုကြည့်ပြီးဆင်ရငွေကိုလိမ်တာပါတော်တော်များများမရှိဆင်းရဲသားတွေထိတာများပါတယ် VOA ကတဆင့်အသိပညာပေးစီလိုပါတယ်ဗျာနောက်တစ်ခုကတော့မလေးရှားကိုအောက်လန်းကလာတဲ့သူတွေနဲ့ပြန်တဲ့သူတွေမကြာခဏအဖမ်းဆီးခံရတာစိတ်မကောင်းစွာကြားနေရလို့ပါအခုထိုင်းနိုင်ငံကဆေးကြောက်ကိုတရားဝင်သတ်မှတ်လိုက်ပြီးမလေးရှားနိုင်ငံကဆေးကြောက်ကပြစ်ဒဏ်ကြီးပြီးလုံးဝနှိမ်နင်းနေတဲ့အတွက်ထိုင်းနဲ့မလေးရှားနယ်စပ်တစ်ချောက်လုံခြုံရေးအထူးတိုးမြှင့်ချထားပါတယ်အဲ့ဒါကိုမသိတဲ့ပွဲစားလူမောင်ခိုတွေစကားယုံမိလို့စည်သေးလိုက်ရတဲ့သူတွေအများကြီးတွေ့ရပါတယ်သူတို့တွေစီးပွားရေးအဆင်မပြေကြတော့ပူထူပြီးအုံနောက်ကအမှန်အမှားဆင်ခြင်ဖို့တောင်သတိမရကြတော့ပါဘူး VOA ရေလေတိုင်းကနေသတိလေးပေးလိုက်ပါဗျာကျေးဇူးတင်ပါတယ
်ဒါကမန္တလေးမှာလင်ညာပြီးတော့ဒီ online ကနေငွေတောင်းတဲ့ကိစ္စနောက်ပြီးတော့နိုင်ငံသားပြပထွက်ပြီးတော့အလုပ်လုပ်ကြမယ်ဆိုရင်လေဒီမလေးရှားတို့ထိုင်းတို့သွားတဲ့သူတွေဘလို့အခြေအနေတွေကိုသိထားတယ်လဲဆိုတာကိုသူသတိပေးလာတာပါဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်เนาะအလုံးတွေအနေနဲ့ကင်းပြီးတော့ပုံမအဆင်ပြေတဲ့တရင်တစ်ပတ်စားနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ကျွန်တော်တို့ပြည်ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။ဗာဧသနာကြစီစဉ်တင်ဆက်တဲ့မြမပြည်ကပေးစာကဏ္ဍကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။VOA ရဲ့တနင်္လာနေ့မနက်ဖက်အတန်လင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပါမယ်။နိုင်ငံတကာသတင်းတွေကြီးစုနာတော်တာဆင်ရတဲ့အခါမှာဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘ ഹു တူတာရရှိစေဖို့မညွညွလွင်တင်ဆက်ပေးထားတာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တနိုင်ငံနဲ့တနိုင်ငံခီးသွွားလည်ပတ်ကြတဲ့အခါအသုံးပြုရတဲ့နိုင်ငံကူးလက်မှတ် passport တွေအကြောင်းကိုပြောပြထားပါတယ်။နာတော်တာဆင်ပါ
ကမ္ဘာလက်ခီးသွွားလုပ်ငန်းဆိုတာကကမ္ဘာစီးပွားရေးလုပ်ငန်းကြီးတွေထဲမှာအဓိကအရေးပါတဲ့လုပ်ငန်းကြီးတစ်ခုဖြစ်ပါတယ်။ကမ္ဘာပေါ်မှာရှိတဲ့လူဦးရေရဲ့10ယောက်မှ1ယောက်ဟာဒီလိုခီးသွွားလုပ်ငန်းတွေနဲ့ဆက်ဆက်ပတ်သက်လုပ်ငန်းနေကြတဲ့အလုပ်သမားတွေလည်းဖြစ်ကြပါတယ်။တချို့နိုင်ငံတွေရဲ့ GDP 20ရာနှုန်းကျော်ဟာခီးသွွားလုပ်ငန်းတွေပေါ်မူတည်နေတာလည်းဖြစ်ပါတယ်။ကမ္ဘာကယောဂဘေးကြီးကြုံတွေ့ကြရပြီးနောက်ပိုင်း2022ခုနှစ်နှစ်စမိုင်းကာလတွေရဲ့ကမ္ဘာလက်ခီးသွွားနှုန်းဟာ2021ကတည်းကနှစ်ဆတိုးလာပေမဲ့ရုရှားယူကရိန်းစစ်ပွဲရဲ့ရိုက်ခတ်မှုအနေနဲ့ကမ္ဘာခီးသွွားလုပ်ငန်းမှာအမေရိကန်ဒေါ်လာ14ဘီလီယံလောက်ထိခိုက်မှုရှိခဲ့တာပါကမ္ဘာစီးပွားရေးမှာအချက်ချာကြတဲ့ဒီကမ္ဘာလက်ခီးသွွားလုပ်ငန်းကြီးအပေါ်အတိအမှတ်ပြုတိုးတက်မှုတွေရှိစေဖို့
1989年に古来ワールドリズムでガバレ聞いたにあって古来ためがが頼まれてばれ。ディロとなんかがにとなんかに聞いたじゃれか。なんかくれまパスポートで登記ピ、レパに対応ビザ類、ちょてんやゆじゃらしてる。途中なんかのやなんかくれまとかろ、ちょてんビザやゆらမျိုးもるべ。てかれ運要れば倒らるやらりれしばれ。 ဒါကြောင့်ကမ္ဘာနိုင်ငံအသီးသီးကနိုင်ငံကူးလက်မှတ်ပို့ချအုပ်တွေထဲမှာဘယ်နိုင်ငံကမဆိုလွတ်လွတ်လပ်လပ်ခရီးသွားလာခွင့်အရှိဆုံးနိုင်ငံကူးလက်မှတ်တွေကိုကြည့်မယ်ဆိုရင်တော့နိုင်ငံမောင်း192ကိုဆက်3နိုင်ငံကိုဗီဇာရယူဖို့မလိုပဲသွားလို့ရတဲ့နိုင်ငံကူးလက်မှတ်ကဂျပန်နိုင်ငံကူးလက်မှတ်ပဲဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့နိုင်ငံကူးလက်မှတ်ကိုကမ္ဘာမှာအကောင်းဆုံးအင်အားအရှ
ngang go, visa ya yu siam luwe, dwala nang bi, dutia in a shi zong, a gong zong me pibai. Germany is a pain ngang go le madrigaro, nang amount ya goze go, visa mluwe, dwalu ya bai. Finland, Italy, Luxembourg, nang go le madriga, dia shise go nang e. Austria, Denmark, Netherlands, Sweden, Nuga, dia shise shen nang e. Piende, Ireland, Portuguese, Yugiruga, dia shise kona nang e. Belgium, New Zealand, Norway, Switzerland, American Biyangsuruga, Daya Shisek Chao Nangan, Australia, Canada, Czech Republic, Greek, Moldova, Daya Shisek Nga Nangan, Hungary, Daya Shisek Tau Nangan, Lithuania, Poland, Slovakia, Nangan, Daya Shisek Nga Nangan, Bizam Yuwe Dwalu Yabi, Akansou Nangan, Lemma, Take Dance Nangan, Sayen Winriwe Pichabare. Visa kelomu anezo nangangu lemma nangangaro, Afghanistan nangang pipare, Visa kelo quine dwalu yare nanganga, Nasekona nangame shirama, Erinamaro, Iran nangangu lemmaka, Naseku nangang, Syria ga nangang donse, Pakistan ga donse nangang, Yimanga, donse ling nangang pipi, Visa kelo quine anezo nangangame pipare. Ashidong asha asian nangang rigujime sono, Singapore nangangu lemmaka, နိုင်ငံပေါင်း159ခုလက်မှတ်ကနိုင်ငံပေါင်း159ခုလက်မှတ်ဖြစ်ပါတယ်မြန်မာနိုင်ငံခုလက်မှတ်ကတော့နိုင်ငံ58ခုနိုင်ငံကိုပဲဗီဇာမြူပဲသွားနိုင်တာကြောင့်အာဆီယံနိုင်ငံတွေထဲမှာအင်အားအနည်းဆုံးနိုင်ငံခုလက်မှတ်တစ်ခုပဲဖြစ်ပါတယ်ရှင်မန်ညိုလင်းတင်ဆက်တဲ့သတင်းလေးတွေကတူတာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရပါအခုဆက်လက်ပြီးတော့ ကဘာတလကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်ပြီးခဲ့တဲ့အပတ်ထဲကအမြင့်ပင်2000ကျော်ကကဘာဆွမ်းငင်အာမဲတဲ့အခြေအနေမှာဘောလုံးပွဲတစ်ပွဲကစားခဲ့ကြပါတယ်ဘော့စနီးယားနိုင်ငံသားတယောက်ဟာအသက်80ရှစ်နှစ်အရွယ်မှာစကိုင်းဒိုင်ဗင်းလို့ခေါ်တဲ့လေယာဉ်ပေါ်ကနေလေထီးနဲ့ခုံနဲ့အာကစားနည်းကိုလှုပ်ပြခဲ့ပါတယ်ဒီလိုကဘာတလကထူးထူးခြားခြားသတင်းလေးတွေကိုကိုငင်းချမ်းနဲ့မတ်ခ
ပြီးခဲ့တဲ့သတင်းပတ်ကအမြင့်ပိန်2000ကျော်ကဘာဆွေးနေရမယ့်အခြေအနေမှာဘောလုံးပွဲတစ်ပွဲထူးခြားကစားခဲ့ကြပါတယ်ဒီဘောလုံးပွဲကိုတော့ parabolic အခုံးပုံစံပြန်တန်းတဲ့လေယာဉ်ပေါ်မှာကစားခဲ့တာဖြစ်ပြီးကဘာအမည်ဆုံးနေရာမှာကစားတဲ့ဘောလုံးပွဲအဖြစ်ဂင်းနေကဘာစံချိန်ချိုးသွားခဲ့ပါတယ် mastercard အချွေးဝယ်ကတ်ကုမ္ပဏီကထောက်ပံ့ပေးထားတဲ့ဒီပွဲကိုတော့လေယာဉ်ထဲကအထူးပြုလုပ်ထားတဲ့ဘောလုံးကွင်းထဲမှာတစ်ဖက်၄ယောက်စီနဲ့ကစားခဲ့ကြတာပါ2000ခုနှစ်မှာကမ္ဘာအကောင်းဆုံးဘောလုံးသမားအဖြစ်ရွှေဘောလုံးဆုရခဲ့တဲ့ပေါ်တူဂီကံဝင်ဘောလုံးသမားလူးဝစ်ဖီဂိုကလည်းပါဝင်ကစားခဲ့ပြီးသူပါဝင်တဲ့အနီးအသင်းကပြိုင်ဘက်အဝါအသင်းကိုနှစ်ဂိုးတစ်ဂိုးနဲ့အနိုင်ရသွားပါတယ်။ဒီထဲမှာသူကလည်းတဂိုးသွင်းလိုက်နိုင်တာပါ။အချင်းတွေကလုံးဝမကြည့်တဲ့အတွက်ကစားရတာခက်ခဲပါတယ်လို့ဘောလုံးသမားဖီဂိုကပြောပါတယ်။ဘောလုံးသမားတွေဟာကမ္ဘာဆွဲငင်ရမယ့်တဲ့အချိန်ဒီမှာလီထဲမျောပါနေပြီးတော့လေရင်အမိုးမှပါတဲ့လက်ရန်တွေကိုပိုင်ချပြီးတော့ကစားရတာပါရှင်။
ဘော့စနီးယားနိုင်ငံသားတယောက်ဟာအသက်88နှစ်အရွယ်မှာစကိုင်းဒိုင်ဗင်းလို့ခေါ်တဲ့လေယာဉ်ပေါ်ကလေထီးခုံနဲ့အားကစားနည်းကိုလုပ်ပြခဲ့ပါတယ်။အီဘရာဟင်ကလစ်ဆက်အတွက်ဒါဟာ1488ကြိမ်မြောက်လေထီးခုံပြတာဖြစ်ပြီးတော့အခုလိုတဲထိတ်ရင်ဖို့အားကစားနည်းဟာလူငယ်တွေအတွက်ပဲမဟုတ်ဘူးဆိုတာကိုတတ်သိပြလိုက်တာပါ။ဘော့စနီးယားနိုင်ငံအနောက်မြောက်ပိုင်းဘီဟတ်မြို့မှာပြီးခဲ့တဲ့ပတ်ကကျင်းပခဲ့တဲ့လေထီးခုံပြိုင်ပွဲအတွင်းမှာဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပြီးတော့သူဝင်ပြိုင်တဲ့နေရာတိုင်းမှာသူ့ကိုနှွေးနှွေးထွေးထွေးကြိုဆိုကြတယ်လို့ကလစ်ဆက်ကပြောပါတယ်။သူဟာဥရောပမှာအသက်အကြီးဆုံးလေထီးခုံတဲ့သူတစ်ယောက်ဖြစ်ပြီးတော့ဒီနေ့ကမ္ဘာမှတ်တမ်းစံချိန်ဝင်ဖို့အတွက်နောက်10နှစ်လောက်အထိ လေရီဆက်ခုံနေအောင်မယ်လို့လည်းသူကပြောပါတယ်ပြီးခဲ့တဲ့လအတွင်းသူဝင်ပြိုင်ခဲ့တဲ့ပြိုင်ပွဲတစ်ခုမှာ9ရက်အတွင်းလေရီ21ချိန်ခုံခဲ့ပြီးတော့သူကျမ်းမာရေးကောင်းမွန်တဲ့အကြောင်းတက်တေကန်စာရွက်ထုတ်ပြနိုင်တဲ့၍တော့လေရီခုံတဲ့အသင်းတွေကလည်းလေရီကိုငှားပေးနေမှာဖြစ်ကြောင်းပြောပါတယ်ကလက်ဆက်ရဲ့အကြီးဆုံးရည်မှန်းချက်ကတော့သူ့ကိုယ်ပိုင်လေရီတစ်ခုပိုင်ဆိုင်နိုင်ဖို့နဲ့လူငယ်တွေကိုလေ့ကျင့်ပေးဖို့နောက်ထပ်လေရီတစ်ခုကိုလည်းပိုင်ဆိုင်ခြင်းနဲ့လို့ပြောပါတယ်ခင်ဗျာ
ဒီတဲ့နိုင်ငံ app ဆောင်တဲ့မြေပေါ်မှာဝိစုံပုံစံမျိုးမျိုးဝစ်ဆင်ထားတဲ့လူတွေပါတယ်အင်ကနာဗယ်လေဟုန်စီးတဲ့ပွဲကိုပြီးခဲ့တဲ့သတင်းဘက်ကကျင်းပါပါတယ်ဒီပွဲမှာအကောင်းဆုံးဝစ်ဆုံတဲ့လေဟုန်စီးနိုင်ခဲ့တဲ့သူကိုစုပေးရွေးချယ်တာဖြစ်ပြီးပြင်သစ်နယ်ကမ္ဘာတဝန်းကလူအယောက်100လောက်ပါဝင်ဆင်နွှဲကြပါတယ်ဘီလီယက်ခုံကြီးအလဲမှာချပြီးလေဟုန်စီးကြတဲ့သူတွေပါဝင်တယ်လို့ Top Gun ရုပ်ရှင်ဇာတ်ကားတွေကပါတဲ့ဇာတ်ကောင်တွေလိုဝစ်ဆင်တဲ့သူတွေအပြင်ဗြိတိန်ဘီယမကြီး Elizabeth လိုဝစ်ဆင်ထားတဲ့သူတွေလည်းပါပါတယ်အခုလိုပွဲကတော့1980ခုနှစ်ကစတင်ကျင်းပခဲ့တာဖြစ်ပြီး COVID ကပ်ရောဂါကာလ2020မှာပွဲဖြစ်လိုက်ရတယ်လို့2021ခုနှစ်မှာလည်းလူနည်းနည်းနဲ့ကျင်းပခဲ့ပါတယ်ဒီနှစ်မှာတော့အများအားလိုပဲပြန်ကျင်းပနိုင်ခဲ့ပြီးပွဲလာကြည့်တဲ့သူပေါင်း 9,000 နီးပါးတက်ရောက်ခဲ့တယ်လို့ဒီပွဲကိုပူးတွဲစီစဉ်သူတို့ကပြောပါတယ်ရှင
်။ကမ္ဘာပထမဦးဆုံးလျှက်စစ် Monster Truck ကားအကြီးတစ်မျိုးကို American ပြည်ထောင်စု Detroit မြို့ကားပြပွဲမှာပြသခဲ့ပါတယ်။ Ford ကုမ္ပဏီကထုတ်လုပ်တဲ့ Bigfoot 20 လို့နာမည်ပေးထားတဲ့ဒီကားကြီးဟာကားအသေးလေးတွေကိုတက်ကြိတ်ပြတာကိုလည်းပွဲလာရောက်သူတွေကရင်သက်ရှုမောပွဲဟာကြည့်ရှုခဲ့ရပါတယ်။2021ခုနှစ်ကစတင်မိတ်ဆက်ခဲ့တာမှာဒီကားရဲ့အလေးချိန်ဟာပေါင်11,000ကျော်အလေးချိန်ရှိပြီးတော့အခုနှစ်မှာတော့ဒီကားရဲ့10နှစ်ပြည့်မြောက်တဲ့နှစ်လည်းဖြစ်ပါတယ်ဒီကားကြီးရဲ့တာယာဟာ10ပေကျော်အမြင့်ရှိပြီးတော့ကားကိုယ်တည်းရဲ့အမြင့်ကတော့15ပေကျော်ရှိပြီးအရှိကတော့ပေ20ကျော်ရှိပါတယ်ဒီကားပြပွဲကိုကိုရိုနာကပ်ရောဂါကာလအတွင်းခဏရပ်နားခဲ့ရပေမဲ့လည်းပြီးခဲ့တဲ့အပတ်ထဲမှာပြန်ကျင်းပနိုင်ခဲ့တာပါခင်ဗျာ
ဒါကတော့ကဘာတလားထူးခြားတဲ့သတင်းအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့မတ်သိန်ကြီးထိုက်ကပြောပြပါမယ်
ဒီနိုင်ငံရှေ့ပိုင်းကထောက်ပံ့ပို့ဆောင်ရေးအချက်ချာချတဲ့လိုင်မန်မျိုးကိုအပြည့်အဝထိန်းချုပ်လိုက်ကြောင်းယူကရိန်းကတင်းနှင်းကနွေနေမှာပြောပါတယ်။ဒီဒေသဟာဆိုရင်ပြီးခဲ့တဲ့သတင်းပတ်အတွင်းရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားရဲ့ပိုင်းနဲ့အဖြစ်ကြီးညာခဲ့တဲ့အထက်မှာဒစိမ့်တစ်ပိုင်းအဖြစ်ပါဝင်ပါတယ်။လိုင်မန်ဟာအပြည့်အဝရှင်းလင်းပြီးဖြစ်ကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇီလင်စကီကသူ့ရဲ့ Telegram မှာတင်ထားတဲ့ဗီဒီယိုအတူထဲမှာကြီးညာပါတယ်။လိုင်မန်မျိုးရဲ့အခြေအနေနဲ့ပတ်သက်လို့တော့ရုရှားဘက်ကတင်းနှင်းကနွေနေမှာတစုံတရာမပြောပါဘူး။ဒါပေမဲ့လည်းယူကရိန်းတပ်တွေအဝိုင်းခံရမှာစိုးရိမ်နေကြောင်းအဲ့ဒီဒေတာရင်းကရုရှားတပ်တွေဆုတ်ခွာထားကြောင်းစနေနေ့မှာပြောဆိုထားပါတယ်။ယူကရိန်းစစ်ပွဲအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေနဲ့အသက်ဆုံးရှုံးမှုတွေရပ်တန့်မှုပုပ်ယဟမင်းကြီးဖရန်စစ်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုတောင်းဆိုလိုက်ပါတယ်။အီရန်နိုင်ငံမှာရဲကထိမ့်သိမ်းထားစဉ်အတွင်းအမျိုးသမီးငယ်တဦးတေဆုံးခဲ့ရမှုအပေါ်ဆန္ဒပြပွဲတွေဟာဆိုရင်နိုင်ငံကိုမတိမငြိမ်ဖြစ်စေနိုင်ကြောင်းအီရန်လွှတ်တော်ဥက္ကဋ္ဌကတင်းနှင်းကနွေနေ့မှာသတိပေးလိုက်ပြီးငင်းချမ်းတည်ငြိမ်ရေးကိုချင်းချောက်သူတွေလို့သုံးနှုန်းပြောဆိုလိုက်ပြီးလုံခြုံရေးတပ်ဖွဲ့တွေကပြင်းပြင်းထန်ထန်ကင်တွယ်ဖို့လည်းသူကတိုက်တွန်းပါတယ်။အင်ဒိုနီးရှားနိုင်ငံအရှေ့ဂျာဗာကဘောလုံးကွင်းတစ်ခုမှာစနေနေ့ညကလူအုပ်ပြတာကြောင့်အနည်းဆုံးလူ125ဦးသေဆုံးခဲ့ရပြီးလူ180လောက်ဒဏ်ရာရခဲ့ပါတယ်။သေဆုံးသူအရက်အတွက်ကို154ဦးကနေ125ဦးထိရဲတပ်ဖွဲ့ကရှော့ချတာဖြစ်ပါတယ်။တည်ဆုံးသူတွေကတချို့ကိုနှစ်ကြိမ်ထည့်သွင်းတွဲချက်ထားတာကိုအနာပိုင်းတို့တွေ့ရှိခဲ့တာဖြစ်ပါတယ်ရှင
်။ဒါကတော့သတင်းအချင်းချုပ်တွေကိုမတ်သိန်းကြီးထိုက်ကပြောပြသွားတာပါခင်ဗျာ။ဒီကနေ့အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လို့ရမှုအဖြစ်နှခဲကတော့ကိုခင်မောင်စိုးမင်းကတာဝန်ယူခဲ့ပါတယ်။အတန်ပန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Charles Stanmore နဲ့ Derek Smith တို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့တင်းနှင်းလာနေမနက်ဖြန်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးလည်းဘေးရန်ရဲ့ကင်းပြီးလူရဆန္ဒပြေဝကြပါစေ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.